Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2019ခုနှစ်ဒီဇင်ဘာလ2ရက်စနေနေ့မနက်ဖြန် VOA အသံလွှင့်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 30နဲ့40တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်အခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာပါရှင်ကျွန်မကခင်မြတ်တက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူကြီးညာပေးပါပါ။သမ္မတ Trump ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်း Michael Flynn ကရုရှားသမ္မတကြီးနဲ့သူ့ရဲ့ဆက်သွယ်မှုအတွက်ပြည်ထောင်စုစုံစမ်းသူတွေကိုလိန်ညာထွက်ဆိုခဲ့တယ်လို့ဝန်ခံလိုက်ပါပြီ။နိုင်ငံခြားဝန်ကြီး Rex Tillerson ကိုဖယ်ရှားဖို့လုပ်နေတယ်ဆိုရဲပြောကြားမှုတွေဟာသတင်းတူတွေပါလို့သမ္မတ Trump ကပြောပါတယ်။ Rohingya Muslim ဒုက္ခသည်တွေကိုသူတို့ခံစားနေရမှုအားလုံးအတွက်ခွင့်လွှတ်ပေးကြဖို့ Bangladesh ကိုရောက်နေတဲ့ပုဂ္ဂိုလ်မင်းကြီး Francis ကပန်ကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်ညို့။
ကောင်းပါပြီရှင်အခုမနက်ခင်းနားဆင်ရမယ့်နိုင်ငံတကာသတင်းလွှာတွေထဲမှာတော့တရုတ်နိုင်ငံကိုရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ကကမ္ဘာနိုင်ငံရေးပါတီတွေကအစ်မြင့်ခေါင်းဆောင်တွေရဲ့ဆွေးနွေးပွဲအဖိတ်မွန်အဖွင့်မိန်ကိုပြောကြားရမှာ
Our appreciation goes out to all our people and our friends who have been assisting us in our efforts
လိုအပ်နေတဲ့အချိန်မှာနားလည်မှုပေးပြီးပံ့ပိုးကူညီသူတွေကိုဘယ်တော့မှမေ့ပျောက်မှာမဟုတ်ပါဘူးဆိုတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းနဲ့အတူနားဆင်နိုင်ပါတယ်။နိုင်ငံတကာသတင်းလွှာတွေမှာတော့ကမ္ဘာတစ်လွှာကတဘာဝဘေးကြောင့်ဒုက္ခရောက်နေသူတန်ပေါင်း90အတွက်စာနာမှုအထောက်ပံ့တွေဘီလီယံနဲ့ချီပြီးလိုအပ်နေတဲ့အခြေအနေဖိလစ်ပိုင်တောင်ပိုင်းစစ်ဘေးတင်ဒေသမှာပြန်လည်တိဆောက်ရေးမြေယာပိုင်ဆိုင်ခွင့်ကိစ္စတွေမရှင်းနှင်းသလိုအိုအိမ်စွန့်ပြေးနေသူတွေရှိနေတဲ့အခြေအနေ2019မှာဂျပန်ပြည်နန်းစွန့်ပြေးတော့မဲ့အစီအစဉ်အတွက်ပြင်ဆင်မှုတွေကိုတည်ကြရမှာပါအခုအရင်ဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းမိုက်ကယ်ဖလင်းကသူဟာအမေရိကန်ဆိုင်ရာရုရှားသမ္မတကြီးနဲ့သူ့ရဲ့ဆက်သွယ်မှုနဲ့ပတ်သက်ပြီးပြည်ထောင်စုစုံစမ်းစစ်ဆေးသူတွေကိုလိန်ညာခဲ့ကြောင်းတောက်ကြနေမှာတရားရုံးမှာဝန်ခံခဲ့ပါတယ်။ဖလင်းအမှုကိုတောက်ကြနေကဝါရှင်တန် DC တရားရုံးတော်မှာကြားနာစစ်ဆေးခဲ့တာဖြစ်ပြီးသူနဲ့ရုရှားသမ္မတကြီးဆာဂေးကစ်လက်တို့ကြားတီးတန့်ပြောကြားချက်တွေနဲ့ပတ်သက်ပြီးသူလိန်ညာခဲ့ပါတယ်လို့ဝန်ခံခဲ့တာဖြစ်ပါတယ်။အခုလိုဖလင်းရဲ့ထွက်ဆိုချက်ကြောင့်သူဟာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ပါဝင်လှုပ်ရှားမှုအပြင်ရုရှားနဲ့အမေရိကန်ရွေးကောက်ပွဲဆိုင်ရာထရမ့်မဲဆွေရဲ့ဖွဲ့လို့နဲ့ပတ်သက်ပြီးအထူးစုံစမ်းမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုတွေကိုအရင်ထရမ့်ရဲ့ရရှိဟောင်းကပူးပေါင်းဆောင်မှုရှိတယ်လို့လေ့လာသူတွေကတွက်ဆကြတာပါ။တရားရုံးမှာကြားနာမှုပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာလဲဖလင်းကသူ့ရဲ့လုပ်ရက်တွေဟာမှားကြောင်းဒီကနေ့တရားရုံးတော်မှာထွက်ဆိုခဲ့တယ်လို့ဖယားတခင်ကယုံကြည်မှုနဲ့အတူအမှန်တရားတိုင်းသူပြန်ပြီးလုပ်နေတာဖြစ်ကြောင်းဖော်ပြထားပါတယ်။သူအပြစ်ကျူးလွန်ခဲ့ကြောင်းဖလင်းကဝန်ခံခဲ့တာမို့သူဟာထောင်ဒဏ်ပြစ်ဒဏ်အများဆုံး9နှစ်အထိကြာခံရနိုင်ွယ်ရှိပါတယ်။အခုထိတော့သူ့ကိုပြစ်ဒဏ်မချမှတ်သေးပါဘူး။အခုလိုအပြစ်ရှိကြောင်းရှောင်လဲချက်နဲ့ပတ်သက်ပြီးတောက်ကြနေကြားနာပွဲမှာအပိတသဘောတူညီချက်ကိုချမှတ်ခဲ့တာဟာမစ္စတာထရမ့်ရုရှားရင်းနဲ့မလုပ်တဲ့နဲ့ဆက်သွယ်မှုတွေလုံးမလုံးစုံစမ်းစစ်ဆေးသူတွေစုံစမ်းရမှာအထောက်အကူရရှိစေမှာဖြစ်ပါတယ်
။ Republican Party ကပြင်ဆင်ရေးဆွဲထားတဲ့ဒေါ်လာ 1.5 ထရီလီယံတန်ဖိုးရှိတဲ့အခွန်ဆိုင်ရာဥပဒေမူကြမ်းကိုထောက်ခံမဲ့ပေးမယ်လို့ American ထက်လူတော်မတ် Jeff Flake ကပြောပါတယ်။အဲဒီထောက်ခံမဲ့အတွက်အပြန်အလှန်အားဖြင့် American ကိုကလေးဘွားမှာခေါ်လာတာခံခဲ့ကြရတဲ့အထောက်ထားမဲ့လူငယ်၈သိန်းနီးပါးကိုအကောက်အကွယ်ပေးမဲ့ဥပဒေတစ်ခုပြဋ္ဌာန်းရေးအာမခံချက်ရထားတယ်လို့ပြောပါတယ်။ဒါကားလို့ခေါ်တဲ့အကောက်အကွယ်ပေးအစီအစဉ်ကိုလက်ရှိရနေတဲ့အဲဒီလူငယ်တွေကိုညတာပြီးအမြဲတည်တက်မဲ့အကာအကွယ်ရေးပေးနိုင်ရေးဥပဒေတစ်ခုပြဋ္ဌာန်းဖို့ကျွန်တော်နဲ့အတူတကွအလုပ်ဆောင်မယ်ကြောင်းအထက်လူတော်ခေါင်းဆောင်တွေနဲ့အစိုးရစီကအာမခံချက်ရထားပါတယ်လို့ထောက်ကြနေထုတ်ပြန်ချက်တစ်ခုမှာအထက်လူတော်အမတ် Flake ကပြောထားပါတယ်။သမ္မတဥပမာလက်ထက်ကချမှတ်ခဲ့တဲ့ Default Actions for Childhood Arrivals DACA အစီအစဉ်ကိုသမ္မတ Donald Trump ကဒီနှစ်အစောပိုင်းမှာပြန်ပြီးပယ်ဖျက်ထားခဲ့တာပါ။2018ခုနှစ်မတ်လမှာ DACA အစီအစဉ်တက်တန်းလုံးဝကုန်ဆုံးသွားခင်ဒါကအစီအစဉ်ကပေးတဲ့အခွင့်အရေးကိုရနေသူတွေအမေရိကန်မှာအမြဲတမ်းထိုင်ခွင့်ရစေမယ့်လမ်းကြောင်းတစ်ခုပါတဲ့ဥပဒေကိုကွန်ဂရက်လွှတ်တော်ကပြဋ္ဌာန်းဖို့သမ္မတကပြောထားပါဗျ။အ
မေရိကန်မီဒီယာတွေကသတင်းသမားတွေအားလုံးကိုမော်စကိုမှာရှိတဲ့အောက်လွှတ်တော်တွင်ဝင်ခွင့်ပိတ်ပင်ရေးအတွက်ဥပဒေပြတ်ထုတ်ပြန်ဖို့အတွက်ရုရှားလွှတ်တော်အမတ်တွေဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။ဒါဟာအမေရိကန်လွှတ်တော်အဆောက်အဦတွင်ကိုရုရှားဆူကငွေကြေးထောက်ပံ့နေတဲ့ RT ရုပ်သံသတင်းဌာနကသတင်းသမားတွေကိုဝင်ရောက်ခွင့်အမေရိကန်ဘက်ကပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးလှုံ့ဆော်မှုဖြစ်ကြောင်းရုရှားအောက်လွှတ်တော်မှ Olga Savastyanova ကတောက်ချာနေမှာရုရှားသတင်းဌာနတွေကိုပြောကြားခဲ့တာပါ။ ဒါဟာအမေရိကန်နိုင်ငံနဲ့ရုရှားသတင်းတောက်တွေနဲ့ရုရှားနိုင်ငံတွင်ကအမေရိကန်သတင်းတောက်တွေနဲ့ပတ်သက်ပြီးအပြန်အလှန်စီးမင်းစည်းကမ်းတွေထုတ်ပြန်နေမှုရဲ့နောက်ဆုံးဖြစ်ရဖြစ်ပါတယ်။ဗုဒ္ဓဟူးနေ့တုန်းကလွှတ်တော်ရင်ရေဒီယိုနဲ့ရုပ်သံသတင်းတောက်တွေစုံစည်းရနေရာမှာအာတီရုပ်သံသတင်းဌာနကိုလွှတ်တော်တွင်သတင်းယူခွင့်ထုတ်မပေးတော့ကြောင်းကြေညာခဲ့တာဖြစ်ပါတယ်။အာတီရုပ်သံသတင်းဌာနဟာနိုင်ငံခြားအဖွဲ့အစည်းနဲ့မှတ်ပုံတင်ထားတာမို့နိုင်ငံခြားအဖွဲ့တွေကိုလွှတ်တော်တွင်ဝင်ခွင့်မပြုတာဖြစ်ကြောင်းဖော်ပြထားတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲနိုင်ငံခြားကငွေကြေးထောက်ပံ့တဲ့သတင်းမီဒီယာအဖွဲ့တွေကိုနိုင်ငံခြားအဖွဲ့ဖြစ်သတ်မှတ်ကြောင်းဥပဒေကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်
။နိုင်ငံခြားရေးဥက္ကဋ္ဌရက်စ်တေလာဆန်ကိုဖယ်ရှားဖို့လုပ်နေတယ်ဆိုတဲ့သတင်းတွေဟာသတင်းလူတွေဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ကျွန်တော်ကရက်စ်တေလာဆန်ကိုထုတ်ပြတော့မယ်။ဒါမှမဟုတ်မကြခင်သူနှုတ်ထွက်တော့မယ်လို့မီဒီယာတွေကခန့်မှန်းပြောနေကြပါတယ်။သတင်းလူတွေပါသူထွက်မှာမဟုတ်ပါဘူး။တချို့ကိစ္စတွေမှာကျွန်တော်တို့သဘောမတူပေမဲ့နောက်ဆုံးဆုံးဖြတ်တာကကျွန်တော်ပါ။ကျွန်တော်တို့ကောင်းကောင်းလက်တွဲလုပ်နေပြီးအမေရိကန်ဟာအထူးပဲလေးစားသမှုပြန်ရနေပါပြီလို့တောက်ကြနေမှာသမ္မတထရမ့်က Twitter မှာကြီးတာပါ။လာမယ့်သတင်းပတ်တွေအတွင်းဝန်ကြီးဒီလက်ဆန်နေရာမှာ CIA အကြီးအကဲ Mike Pompeo ကိုသမ္မတကအစားထိုးခံထားနိုင်ခြင်းရှိတယ်လို့အစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတွေကကိုးကားပြီးတာတာပရီနေမှာသတင်းမီဒီယာတွေကပြောကြတာပါ။အဲဒီသတင်းတွေကိုသမ္မတအင်ပြူတော်ကရောနိုင်ငံခြားရေးဌာနကပါညှင်းထားပါတယ်။တောက်ကြနေအစောပိုင်းတို့ကလီဗျာဝန်ကြီးချုပ် Fayez al-Sarraj ကိုဝန်ကြီးဒီလာဆန်ကနိုင်ငံရေးဌာနမှာကြိုဆိုချိန်တွင်သူ့ကိုယာရုကနေဖယ်ရှားမယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့မေးတဲ့အခါဝန်ကြီးဒီလာဆန်ကအဲ့ဒါရည်စရာပဲလို့နှစ်ကြိမ်ပြန်ဖြေသွားပါတယ်။ဝန်ကြီးဒီလာဆန်ဟာတောက်ကြနေကလီဗျာဝန်ကြီးချုပ်နဲ့တွေ့ပြီးတဲ့နောက်သမ္မတထရမ့်ကာဝေးဝန်ကြီးဂျင်မက်ဒစ်တို့နဲ့သမ္မတအင်ပြူတော်မှာနေ့လည်စာအတူစားခဲ့ပါတယ်ခင်ဗျာ။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုအမေရိကန်တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုသူတို့ခံစားနေရမှုအလုံးအတွက်ခွင့်လွှတ်ပေးကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ပုန်ဟမ်မင်းကြီးဖရန်စစ်ကတောက်ကြနေမှာပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံကိုရောက်နေစဉ်အချိန်အတွင်းထိလွှဲရှလွှဲတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုပုန်ဟမ်မင်းကြီးကမသုံးခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်မှာတော့သုံးလုံးပြောဆိုခဲ့တာပါ။ရိုဟင်ဂျာလို့သူတို့ခေါ်နေသူတွေဟာဖျားသခင်ရှိမှကိုဒီကတိရောက်လာပါပြီလို့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကော့ဆစ်ဘဇားကနေဒက်ကန်မြို့တော်ကိုခေါ်ယူထားတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံပြီးမှပုန်ဟမ်းမင်းကြီးကပြောကြားလိုက်တာပါမြန်မာနိုင်ငံရခိုင်ပြည်နယ်ပဋိပက္ခကနေထွက်ပြေးလာတဲ့ရိုဟင်ဂျာအမျိုးသား12ဦးအမျိုးသမီး2ဦးနဲ့မိန်းကလေးငယ်2ဦးတို့နဲ့ပုန်ဟမ်းမင်းကြီးဟာတောက်ကြနေမနေ့ပိုင်းကဒက်ကန်ကဘာသာပေါင်းစုံစုဝေးပွဲမှာတွေ့ဆုံခဲ့တာဖြစ်ပါတယ်ဖုန်းတော်ကြီး16ပါတက်ရောက်တဲ့ဒက်ကာကဆူတောင်းဘွဲကိုဆူဟာရာဝါရီဥဒျန်ဥယျာဉ်မှာကျင်းပရာမှာတက်ရောက်သူကတသိန်းလောက်ရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမတိုင်မီ၄ရက်ကြာတွားရောက်ခဲ့တဲ့မြန်မာနိုင်ငံခီးစဉ်အတွင်းအတိုင်းမင်္ဂန်ပုဂ္ဂိုလ်ထောင်းဆန်းစုကြီးတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ဟူးကြီးမင်းအောင်နိုင်တို့နဲ့မှာတွေ့ဆုံခဲ့တဲ့ပုန်ဟမ်းမင်းကြီးကရခိုင်ပြည်နယ်ကရ ेंजर ဒုက္ခသည်တွေရဲ့အရေးကိုအလေးထားပြောဆိုတာမျိုးမရှိခဲ့ဘူးလို့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်ကြပါတယ်။ပုန်ဟမ်းမင်းကြီးကတော့မြန်မာနိုင်ငံခီးစဉ်အတွင်းငင်းချင်းပြန်လည်တင်မြှင့်ဝန်းဝန်းကြိုးပမ်းကြဖို့အဓိကဟောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိစဉ်မှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်ကအင်းနီချင်းဘင်္ဂလားဒေ့ရှ်ကိုတိမ့်နဲ့ချီတဲ့ဒုက္ခသည်တွေထွက်ပြေးရတဲ့ပြဿနာကိုဖြေရှင်းရမှာနိုင်ငံတကာအတိုင်းအဝန်းတွေနဲ့ပြက်ပြက်သားသားအစီအမံတွေချမှတ်ဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်
။မြန်မာအစိုးရအနေနဲ့ငင်းချင်းနဲ့လူ့အဖွဲ့အစည်းတရက်ကိုထူထောင်တာမှာတိုးတက်မှုတွေရထားသလိုလုံဆရာတွေလည်းအများကြီးရှိနေသေးတယ်လို့နိုင်ငံတော်အတိုင်းအမံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောလိုက်ပါတယ်။တရုတ်နိုင်ငံဘီဂျင်းမြို့တော်မှာကျင်းပနေတဲ့တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေရဲ့အဆင့်မြင့်ခေါင်းဆောင်တွေဆွေးနွေးပွဲကိုတက်ရောက်နေတဲ့ဒေါက်ဆန်းစုကြည်ကဆွေးနွေးပွဲအတွင်းအဲဒီလိုပြောခဲ့တာပါ။ငြိမ်းချမ်းတည်ငြိမ်ပြီးသဟဇာတာရှိတဲ့လူ့အဖွဲ့အစည်းတရက်ကိုထူထောင်တာမှာ NLD ပါတီဦးဆောင်တဲ့အစိုးရအနေနဲ့တိုးတက်မှုတွေရထားတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။ဒေါက်ဆန်းစုကြည်ဟာပြီးခဲ့တဲ့ဩဂုတ်လကပဲတရုတ်နိုင်ငံကိုသွားခဲ့သေးတာကြောင့်အခုခီးစဉ်ဟာ၃လအတွင်းဒုတိယအကြိမ်မြောက်ခီးစဉ်ပါ။ရခိုင်ပြည်အခြေအနေပတ်သက်လို့မြန်မာအစိုးရကိုအထူးသဖြင့်အနောက်နိုင်ငံတွေကဝေဖန်ပြစ်တင်ပြောဆိုတာတွေရှိနေပေမဲ့တရုတ်နိုင်ငံကတော့ဝေဖန်ပြောဆိုတာမလုပ်ပါဘူး။ဒါကြောင့်လဲအိန္ဒိချင်းအစိုးရနဲ့အကြားဆက်ဆံရေးဟာတိတ်ကိုနီးစပ်နေတယ်လို့လေ့လာသူတွေကမြင်ကြပါတယ်။ဒေါ်ဆန်းစုကြည်ဟာတရုတ်သမ္မတရှီကျင်းပင်နဲ့တောက်ကြနေကပဲတီချာတွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲ့ဒီတွေ့ဆုံမွေးနဲ့ပတ်သက်တဲ့သတင်းဆောင်မအရှိကိုသတင်းတွေအပြီးမှနားဆင်ကြဖို့ရှိပါတယ်ခင်ဗျာ။
အီဂျစ်နဲ့ရုရှားတို့ကြားစီးရီးပူးပေါင်းဆောင်ရွက်ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးကြရမယ်လို့အာရဗ်သတင်းတွေမှာဖော်ပြပါတယ်။ဒီသဘောတူညီချက်ကနေနှစ်နိုင်ငံကြားမှာတစ်ဖက်နိုင်ငံရဲ့လေးတဲ့အခြေစိတ်စခန်းတွေနဲ့ဝေဟင်မှာပြန်တန်းခွင့်ကိုနောက်တနိုင်ငံက၅နှစ်တာအသုံးပြုခွင့်ရတော့မှာဖြစ်ပါတယ်။ရုရှားသတင်းတွေမှာတော့ရုရှားဝန်ကြီးချုပ်ဒီမီထရီမက်ဗီယေဒက်ကကာကွယ်ဝန်ကြီးဌာနကရေးဆွဲထားတဲ့သဘောတူညီချက်မူကြမ်းကိုအတည်ပြုပေးလိုက်ပြီလို့ဖော်ပြပါတယ်။1982ခုနှစ်တုန်းကအီဂျစ်သမ္မတအန်ဝါဆာဒတ်ကဆိုဗီယက်စီးအကြံပေးတွေကိုနိုင်ငံကနေနှင်ထုတ်ခဲ့တဲ့နောက်ပိုင်းနှစ်ပေါင်း45နှစ်ကျော်စီးအဆက်တွေဖျက်တောက်ထားရကနေဗော်တဘူးနေ့ကတော့ရုရှားကာကွယ်ဝင်ကြီးဆာဂျီဆိုဂျူအီဂျစ်နိုင်ငံကိုလာရောက်ခဲ့ပြီးအခုလိုစီးအဆက်တွေကိုပြန်လည်တိစောက်ခဲ့တာဖြစ်ပါတယ်။ရုရှားဝန်ကြီးချုပ်ဒီမီထရီမက်ဗီယေဒက်ကကာကွယ်ဝင်ကြီးရေးဆွဲခဲ့တဲ့သဘောတူညီချက်မူကြမ်းကိုလက်မှတ်ရေးထိုးပေးခဲ့တာမို့အခုကစပြီးနောက်9နှစ်အတွင်းနိုင်ငံဝင်ပိုင်နဲ့တွေတုံးခွင့်ရကြတော့မှာဖြစ်ပါတယ်။ရုရှားစစ်တပ်တွေကမကြသေးခင်လှတွေအတွင်းမှာပဲလေဗျားနိုင်ငံတွေစီးရင်လှုပ်ရှားမှုတွေမှာအီဂျစ်ပိုင်အဆောက်အဦတွေကိုတုံးတယ်လို့ရုရှားအာရဗ်ကသတင်းတွေမှာဖော်ပြပါတယ်။ကိုင်ရိုကိုရောက်နေတဲ့ရုရှားကာကွယ်ဝင်ကြီးရှိုးဂျူကတော့အခုလိုနိုင်ငံကြားစီးရင်ဆက်ဆံမှုအဆင်ပြေလာတာကိုချီးကျူးခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကဆိုင်းနဲ့မြောက်ပိုင်းဗလီမာဝတ်ပြုဆူတောင်းသူ300ကျော်တပ်ခံမှုအပအဝင်အီဂျစ်ကအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာခဲ့တဲ့နောက်ပိုင်းအခုလိုရုရှားနဲ့စီးရီးဆက်ဆံမှုကိုတိုးမြင့်လာတာဖြစ်ပါတယ်။ Islamic စစ်သွေးကြော်ရဲ့အောက်တိုဘာလတုန်းကလည်းကာရိုမြို့ပြင်မှာလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့ပါတယ်
။ကမ္ဘာ့ရေနံစီးနှုန်းတက်နေချိန်မှာအမေရိကန်ရဲ့ရေနံထုတ်လုပ်မှုတိုးလာမှာကိုစိုးရိမ်နေကြတဲ့ကြောင့်ပါပဲ။ရုရှားနဲ့ရေနံဒီမိုနိုင်ငံများအဖွဲ့ OPEC တို့အကြားရေနံထုတ်လုပ်မှုလျှော့ကြတာကို2018ခုနှစ်ဒီဇင်ဘာလအထိဆက်လုပ်သွားဖို့သဘောတူလိုက်ကြပါတယ်။ Austria နိုင်ငံ Vienna မြို့မှာဂျာတာဘရီနေ့ကနိုင်အတော်ကြာဆွေးနွေးကြပြီးတဲ့နောက်ရေနံထုတ်လုပ်မှုကို2018ခုနှစ်ကုန်အထိဆက်ပြီးလျှော့ချထားဖို့ OPEC အဖွဲ့နဲ့ OPEC အဖွဲ့ဝင်မဟုတ်တဲ့ရုရှားတို့အကြားသဘောတူလိုက်ကြတာပါဒီသဘောတူညီချက်အသစ်ဟာ2018ခုနှစ်ဇန်နဝါရီလကနေဒီဇင်ဘာလအထိတည်တန်းရှိမယ်လို့ OPEC အဖွဲ့ကပြောပါတယ် OPEC အဖွဲ့နဲ့ရုရှားနိုင်ငံတို့ရဲ့ရေနံစိမ်းထုတ်လုပ်မှုဟာတစ်ကမ္ဘာလုံးထုတ်လုပ်မှုရဲ့40%ခန့်ကျော်ရှိပါတယ်ရေနံထုတ်လုပ်မှုလျှော့ချတဲ့အထက်မှာအမေရိကန်ကတော့မပါပါဘူးဒါကြောင့်လဲရေနံစိမ်းစည်းနှုန်းဒစီကိုဒေါ်လာ60ကျော်အထိတက်လာနေချိန်မှာအမေရိကန်ရဲ့ရေနံစိမ်းထုတ်လုပ်မှုတိုးလာမှာကိုရုရှားမှာအတော်လေးစိုးရိမ်နေကြတာပါခင်ဗျာ Direct from Washington The Voice
of America The Away စနေနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့ကိုကျော်ကျော်တင်လို့ကြီးညာပေးသွားတာပါအခုသတင်းလွှာတွေသတင်းဆောင်ပါတွေကိုစတိုက်ထုတ်လွှင့်ပေးပါမယ်ရှင်နိုင်ငံရေးပါတီချင်းချင်းဆက်ဆံရေးပုံမအကောင်လာစေဖို့တရုတ်သမ္မတရှီချင်းပင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာတိုက်တွန်းခဲ့ပါတယ်။တရုတ်နိုင်ငံဟာမြန်မာစစ်တပ်နဲ့ပိုးပြီးနီးကပ်တဲ့ဆက်ဆံမှုတွေရှိနေတယ်လို့ဝေဖန်နေကြတဲ့အချိန်အာဏာရအယက်သားအစိုးရပါတီနဲ့အပြန့်အလှန်အနီးကပ်ပိုးပြီးဆက်ဆံလို့ကြောင်းတရုတ်သမ္မတကပြောခဲ့တာပါ။ဒေါက်အောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီချင်းပင်နှစ်ဦးတို့တောက်ကြနေကဘေကျင်းမြို့တော်မှာတီးတန့်တွေ့ဆုံဆွေးနွေးတဲ့အဓိကအကြောင်းအရာတွေကိုမှတ်ယဉ်ချင်းနိုင်ကပြောပြပေးပါမယ်ရှင်။
နိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ3ရက်နေ့ထိတရုတ်နိုင်ငံဘေကျင်းမှာကျင်းပနေတဲ့ CPC တရုတ်ကွန်မြူနစ်ပါတီနဲ့ကမ္ဘာနိုင်ငံရေးပါတီတွေရဲ့အစ်စ်မြင့်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီချင်းပင်တို့မနေ့ကတီးတန့်တွေ့ဆုံရမှာအာဏာရပါတီအချင်းချင်းမဟာဗျူဟာမြောက်ဆက်ဆံရေးခိုင်မာအားကောင်းစေဖို့သူ့အနေနဲ့မျှော်လင့်ကြောင်းရှီချင်းပင်ကပြောဆိုခဲ့တာပါနှစ်နိုင်ငံအာဏာရပါတီတွေဖြစ်တဲ့ CPC နဲ့ NLD ဆက်ဆံရေးဆက်လက်တိုးတက်မှုတွေကြောင့်တရုတ်နဲ့မြန်မာနိုင်ငံရေးအရဆက်ဆံမှုကိုသာမကပြည်သူအချင်းချင်းဆက်ဆံရေးကိုပါပုံမှုခိုင်မာစေတယ်လို့လည်းသမ္မတရှီကဆိုပါရယ် CPC ပါတီဗဟိုကော်မတီအထွေထွေအတွင်းရေးမှုလည်းဖြစ်တဲ့တရုတ်သမ္မတရှီချင်းပင်ဟာမနေ့က CPC နဲ့ကမ္ဘာနိုင်ငံရေးပါတီတွေကအစ်စ်မြင့်ခေါင်းဆောင်တွေရဲ့ဆွေးနွေးပွဲအဖွဲ့မိန့်ခွန်းပြောကြားရမှာအခြားနိုင်ငံတွေနဲ့တန်တမာရေးဆက်ဆံရေးမှာတရုတ်ရဲ့နီးဗျူဟာပုံစံတစ်ကိုပြောဆိုခဲ့ပေမဲ့တရုတ်နိုင်ငံစနစ်အတိုင်းအခြားနိုင်ငံတွေကလိုက်လို့ရမယ်ဆိုတာမျိုးတော့ဘယ်တော့မှတိုက်တွန်းမှာမဟုတ်ဘူးလို့သူကအခုလိုပြောသွားပါတယ်
။ Woman 不输入外国模式
အခြားနိုင်ငံတွေကအုပ်ချုပ်ပုံမျိုးတရုတ်နိုင်ငံကလိုက်လို့မှာမဟုတ်သလိုကျွန်တော်တို့ရဲ့အုပ်ချုပ်ပုံမျိုးအတိုင်းတခြားနိုင်ငံတွေကိုလည်းလိုက်လို့ရမယ်လို့ပြောမှာမဟုတ်ပါဘူး။တရုတ်နိုင်ငံကအကောင့်ထဲပေါ်နေတဲ့ဒန်းစင်အတိုင်းပုံတူကူးပြီးလိုက်လို့ပါလို့လဲတခြားနိုင်ငံတွေကိုဘယ်တော့မှတောင်းဆိုပါမဟုတ်ပါဘူး
။ဒေါက်ဆန်းစုကြည်နဲ့သမ္မတရှီချင်းပင်တည်တံ့တွေ့ဆုံရမှာလေခစ်တဲ့မှာတရုတ်ရဲ့တန်တမာရေးရွေးချက်ဟာလူသားတို့အတွက်တူညီတဲ့အနာဂတ်အတိုင်းအဝိုင်းတိဆောက်ရေးဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒီရီမန်းချက်ဟာလည်းမကြသေးခင်ကကျင်းပခဲ့တဲ့19ချိန်မြောက်တရုတ်ကွန်မြူနစ်ပါတီအမျိုးသားညီလာခံကထွက်လာတဲ့အဓိကရလဒ်တွေထဲကတစ်ခုဖြစ်ကြောင်းသမ္မတရှီကဒေါက်ဆန်းစုကြည်ကိုပြောပါတယ်။ ရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်ဂုလကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ရိုဟင်ဂျာမွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ကိုလူမျိုးစုရှင်းလင်းဖယ်ရှားမှုအဖြစ်နိုင်ငံတကာအသိုင်းအဝိုင်းကမြန်မာကိုအပြင်းထန်ဝေဖန်နေချိန်မှာတရုတ်အစိုးရကမြန်မာအစိုးရဘက်ကရက်တီကြောင်းအခိုင်အမာပြသခဲ့ပါတယ်။ဒါကြောင့်တရုတ်သမ္မတရှင်ချင်းပင်နဲ့တီးတန့်တွေ့ဆုံချိန်မှာရောကမ္ဘာနိုင်ငံရေးပါတီတွေကအစ်စ်မြင့်ခေါင်းဆောင်တွေရဲ့ဆွေးနွေးပွဲအဖွင့်မေးခွန်းပြောကြားရမှာပါ။တရုတ်အပါအဝင်မြန်မာနိုင်ငံအပေါ်နားလည်ထောက်ခံပေးတဲ့မိတ်ဆွေတွေကိုကျေးဇူးအထူးတင်မိကြောင်းဒေါင်ဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ်
။ Our appreciation goes out to all our people and our friends who have been assisting us.In our efforts.
ကျမတို့ရဲ့စူးစမ်းအားထုတ်မှုတွေကိုထောက်ခံကူညီပေးနေတဲ့ကျမတို့ပြည်သူတွေအပါအဝင်မိတ်ဆွေအားလုံးကိုလေးစားတန်ဖိုးထားပါတယ်။ကျမတို့လိုအပ်နေတဲ့အချိန်မှာကျမတို့အပေါ်နားလည်မှုပေးပြီးပံ့ပိုးကူညီသူတွေကိုလည်းဘယ်တော့မှမေးပြောင်မှာမဟုတ်ပါဘူး
။တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံရမှာလဲတရုတ်နဲ့ဆက်ဆံရေးတိုးတက်ကောင်းမှုဟာမြန်မာနိုင်ငံအတွက်အလွန်အင်မတန်မှအရေးပါကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒါ့အပြင်အာဏာရပါတီအချင်းချင်းအနီးကပ်ဆက်ဆံရေးပုံမိုတိုးမြင့်ဖို့တရုတ်သမ္မတရှီကျင်းပင်ပြောဆိုခဲ့တဲ့အချက်ကိုလည်းသူ့အနေနဲ့သဘောတူကြောင်းဒေါအောင်ဆန်းစုကြည်ကဆိုပါတယ်။တရုတ်မြန်မာကုန်သွယ်စီးပွားရေးလမ်းကြောင်းလိုမျိုးနှစ်နိုင်ငံဆက်ဆံရေးတိုးတက်ဖွံ့ဖြိုးမှုအသည့်ဖြစ်ထွန်းလာတဲ့ကိစ္စရပ်တွေကိုပြုစုပျိုးထောင်ဖို့နှစ်ဖက်အပြန်အလှန်သဘောတူညီချက်အားလုံးကိုလက်တွေ့အကောင်အထည်ဖော်ဖို့နဲ့နှစ်နိုင်ငံဆက်ဆံရေးမှန်ကန်တဲ့လမ်းကြောင်းပေါ်မှာဆက်လက်ရှိနေရေးထိန်းသိမ်းဖို့ဒေါအောင်ဆန်းစုကြည်နဲ့သမ္မတရှီကျင်းပင်တို့ဆွေးနွေးသဘောတူညီခဲ့ကြပါတယ်ရှင
်။ဒေါရရှင်များရှင်ရခိုင်ပြည်နယ်အရေးကြောင့်အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်မှာဖိအားတွေတိုးလာနေချိန်မှာပဲမြန်မာခေါင်းဆောင်တွေနဲ့တရုတ်နိုင်ငံအကြားဆက်ဆံရေးခက်စိတ်စိတ်တွေ့လာနေရပါတယ်။မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်တရုတ်ပြည်ကပြန်ရောက်လာခြင်းဆိုသလိုပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာလည်းနိုင်ငံရေးပါတီခေါင်းဆောင်တွေညီလာခံကိုတက်ဖို့ဘေကျင်းမြို့တော်ကိုသွားမယ့်အကြောင်းကြေညာထားပါတယ်။ရခိုင်ရေးကြောင့်မြန်မာနဲ့နိုင်ငံတကာဆက်ဆံရေးအပေါ်ဘယ်လောက်ထိရိုက်ခတ်နေပြီလဲ။နိုင်ငံတကာဆက်ဆံရေးမှာအရှိနေအောင်ဘယ်သူကပို့အရေးကြီးလာနေပြီလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA American တန်ရဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းစီစဉ်တွေကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်နာဆင်ကြရပါတော့မယ်။ကမ္ဘာတလွှားကပြိပက္ခတွေနဲ့တဘာဝဘေးဆိုးတွေကြောင့်ဒုက္ခရောက်နေကြတဲ့လူသန်းပေါင်း62သန်းအတွက်2018ခုနှစ်အတွင်းစာနာမှုအထောက်ပံ့ဒေါ်လာ 22.5 ဘီလီယံတောင်းခံလိုက်ပါတယ် VOA သတင်းတောက် Lisa Lane ဂျနီဘာကနေပေးပို့တဲ့သတင်းလွှာကိုကိုဝင်းခတ်မောင်ကပြောပြမှာပါရှင
်များတဲ့များလာနေတဲ့လူမှုဒုက္ခရေးပေါ်အခြေအနေတွေအတွက်ကုလသမဂ္ဂကမေတ္တာရက်ခံတောင်းဆိုလိုက်တဲ့ငွေကြေးပမာဏဟာဒီတစ်ချိန်မှာအများဆုံးဖြစ်ပါတယ် Mark Lowcock ဟာကုလသမဂ္ဂရဲ့စာနာမှုနဲ့ရေးပေါ်ကဲဆဲထောက်ပံ့ရေးညှိနှိုင်းမှုဌာနလက်ထောက်တွင်ရင်မှုချုပ်ဖြစ်ပါတယ်။အခုတောင်းခံတဲ့ငွေပမာဏဟာကမ္ဘာပေါ်မှာအကူအညီတွေကိုအစိုးရဆုံးလိုအပ်နေတဲ့လူသန်းပေါင်းများစွာတို့အတွက်စာနာရိတ်ခါနေစရာကျန်းမာရေးစောင့်ရှောက်မှုပညာရေးကာကွယ်ရေးနဲ့တခြားမရှိမဖြစ်လိုအပ်တဲ့ကဲဆဲရေးပစ္စည်းတွေကိုနောက်နှစ်အတွင်းပေးကမ်းထောက်ပံ့နိုင်ဖို့ပဲဖြစ်တယ်လို့ဆိုပါရယ
် The big drivers of humanitarian need for 2018 will continue to be
ဒီလိုဆိုရှင်ကလည်းလူမှုဒုက္ခတွေအဓိကဆက်လက်ဖြစ်ပေါ်လာစေမယ့်အရာတွေကတော့လူတွေကိုအိုးရင်စွန့်ခွာထွက်ပြေးစေပြီးစာနာရိတ်ခါရှာပါမှုနဲ့အတမိုးပန်းကြောင့်မှုဆုံးရှုံးစေမယ့်ပဋိပက္ခတွေအကြမ်းဖက်မှုတွေပဲဖြစ်ပါတယ
်အခုတောင်းခံထားတဲ့ငွေကြေးကိုတိုင်ဖွန်း Hurricane လေမုန်တိုင်းနဲ့တခြားသဘာဝဘေးဆိုးတွေရဲ့ဒုက္ခတွေတွေအတွက်လည်းသုံးစွဲမှာဖြစ်တယ်လို့သူကဆိုပါရယ်ဒါပေမဲ့ဒီငွေကြေးပမာဏကိုအများဆုံးသုံးဆွဲမှာကတော့ယီမင်စီးရီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတို့မှာဖြစ်နေတဲ့ကမ္ဘာအကြီးအမားဆုံးပြဿနာကြီး၃ရပ်အတွက်ဖြစ်တယ်လို့ဆိုပါရယ်ကမ္ဘာမှာအဆိုးအဝါဆုံးလူမှုဒုက္ခပြဿနာကြီးဖြစ်တဲ့ယီမင်နိုင်ငံရဲ့အခြေအနေကတော့တိတ်ကိုမရေမရာဖြစ်နေတယ်လို့သူကဆိုပါရယ်ဒီလိုဖြစ်ရတာဟာနိုဝင်ဘာလ6ရက်နေ့တုန်းကဆော်ရီအာရေဗီယာမြို့တော်ရီယတ်မှာဟူဒီတပုံတို့ကဒုံးကျည်နဲ့ပစ်ခတ်ကြပြီးတဲ့နောက်ဆော်ရီကယီမင်နဲ့အဆက်အသွယ်ဖြတ်တောက်ထားခဲ့တဲ့အတွက်ဖြစ်ပါရယ်
We've been calling for full unwinding of the blockade which has been preventing
ဆန္ဒမှုအထောက်ပံ့တွေစစ်တောက်ကုန်တွေလောင်စာဆီတွေရင်းမြစ်နိုင်ငံနဲ့မရောက်နိုင်အောင်ပိတ်ဆို့ထားတာတွေကိုအပြည့်အဝပြန်ရုပ်သိမ်းဖို့တောင်းဆိုလိုက်ပါတယ်။ဆယ်စုနှစ်ပေါင်းများစွာကမ္ဘာပေါ်မှာမကြုံမှုတဲ့လူသန်းပေါင်းများစွာအသက်ဆုံးရှုံးနိုင်မဲ့ကြေကွဲစရာဖြစ်ရကြီးကိုရှောင်လွှဲနိုင်အောင်ဒီလိုပိတ်ဆို့ထားတာတွေကိုလုံးဝဖယ်ရှားပစ်ဖို့လိုအပ်ပါတယ်
။နောက်နှစ်အတွက်လိုအပ်ချက်တွေကတော့အထူးသဖြင့်နိုင်ဂျီးရီးယားနိုင်ငံတောင်ဆူရန်နိုင်ငံတို့မှမြန်မာဆဲမြန်မာလာနေမှာဖြစ်ပြီးဘူရွန်ဒီနဲ့ကင်မရွန်နိုင်ငံတွေမှာလည်းစာနာမှုအထောက်ပံ့ဆိုင်ရာပြဿနာတွေပိုမိုကြီးထွားလာနိုင်တယ်လို့လည်းလူကော့ကပြောကြားတော့ပါတယ်ခင်ဗျာ။
တဘာဝဘေးရန်တင်ဒုက္ခသည်တွေကိုအထောက်ပံ့ပေးဖို့လိုအပ်တဲ့ငွေပမာဏကိုကုလသမဂ္ဂအဖွဲ့ကြီးကတောင်းခံလိုက်တဲ့အကြောင်းကိုဝင်းခတ်မောင်ပြောပြခဲ့တာပါရှင်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကဆစ်ဘေးရန်တင်မာရဝီမြို့ကိုပြန်လည်တည်ဆောက်ရေးကိစ္စဟာအဲ့ဒီဒေသကဒေသခံတိုင်းရင်းသားလူမျိုးစုရဲ့ဒလိထုံတန်းတွေကြောင့်ရှုပ်ထွေးမှုရှိနေပါတယ်။မြေယာပိုင်ဆိုင်ခွင့်နဲ့ပတ်သက်တဲ့ကိစ္စကရှင်းရှင်းလင်းလင်းမရှိလာသလိုစစ်တပ်ကိုရှောင်ပြီးမြို့ကနေအိုးအိမ်စွန့်ထွက်ခွာပြေးနေတဲ့သူတွေလည်းအများအပြားရှိနေကြပါသေးတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီး VOA သတင်းတောက် Rob Jennings ရေးသားထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
။မရနာလူမျိုးစုတွေရဲ့တူမတူတဲ့ဖွဲ့စည်းပုံဒေသတွင်းကုန်သွယ်ရေးပေါ်မှာတမိုင်းအစဉ်ဆက်မိခိုလာခဲ့ကြတာနဲ့လူမျိုးစုတွေပြင်းထန်တဲ့ညှဉ်းပန်းမှုတွေကစစ်တမ်းကြောင့်ပျက်စီးသွားတဲ့မြို့ကိုပြန်လည်ထူထောင်ရေးကိစ္စတွေနှောင့်နှေးနေရတဲ့အခြေတွေဖြစ်ပါတယ်။အစိုးရတပ်နဲ့ IS အစွန်းရောက်လူလာတဲ့မော်ဒီအုပ်စုကြားမာရာဝီမှာတိုက်ခိုက်ကြတာပြီးခဲ့တဲ့အောက်တိုဘာလကမှအဆုံးသတ်သွားတာဖြစ်ပြီးမြို့ရဲ့အစိတ်အပိုင်းအတော်များများပျက်စီးသွားခဲ့ပါတယ်။မြို့ကိုပြန်လည်တည်ဆောက်ဖို့အစိုးရရဲ့အစီအစဉ်ကအနည်းဆုံး2019ခုနှစ်အထိကြာနိုင်ပါတယ်။ဒေသခံမာရာနာအိုလူမျိုးစုအများပြားဟာအခုချိန်ထိမြို့ပြင်မှာဒုက္ခသည်တွေဖြစ်နေနေကြပြီးသူတို့ရဲ့အလေးထားတချို့ဟာပြန်လည်ခြေချနေထိုင်ရေးကြိုးပမ်းမှုတွေကိုရှုပ်ထွေးစေမယ်လို့ခန့်မှန်းကြပါတယ်။ဒီထဲမှာမှမြေယာပိုင်ဆိုင်ခွင့်ကိစ္စကငိုကလေးကရှုပ်ထွေးနေပြီးသားပါ။အိမ်သစ်တွေစောင့်ဝဲမြေတို့ဟာဘိုးဘွားပိုင်တွေဖြစ်တာကြောင့်ဘဲသူတွေဘဲမှာနေရမယ်ဆိုတာကိုလူမျိုးစုခေါင်းဆောင်အစင်စင်ကဆုံးဖြတ်မဲ့အခြေအနေရှိနေပါတယ်။ဒါပေမဲ့မြို့ရဲ့မြေအများစုကိုတော့ဖိလစ်ပိုင်စစ်တပ်ကထိန်းချုပ်ထားတာပါ။ဖိလစ်ပိုင်ကမွတ်စလင်လူဦးရေထဲမှာအရေအတွက်အများပြားပါနေတဲ့မာရာနာအိုလူမျိုးစုတွေကဖိလစ်ပိုင်ရဲ့ကက်သလစ်ခရစ်ယာန်လူများစုဟာအရင်းမြစ်အများစုကိုမမျှမတထိန်းချုပ်ထားတယ်လို့ခန်းစားကြရပြီးရေယာပိုင်ဆိုင်ခွင့်အထောက်အထားတွေလည်းပြနိုင်မဲ့ပုံမရှိဘူးလို့လေလာသူတွေကပြောပါတယ်။ရာမွန်ကက်စီပယ်ဟာနိုင်ငံရေးနဲ့ရွေးကောက်ပွဲပြုပြင်ပြောင်းလဲရေးဆိုင်ရာအင်စတီကျူကအမှုဆောင်ညွှန်ကြားရေးမှုပါ
။ So these are real complications. The key question is, are this the part of the negotiation?
ဒီကိစ္စတွေဟာတကယ်ကိုရှုပ်ထွေးပါတယ်။မာရာနာအိုလူမျိုးစုအတွက်အဓိကကြတဲ့မိကုံးကသူတို့နဲ့ပတ်သက်ပြီးတော့စစ်ဆက်ညှိနှိုင်းနေတဲ့ကိစ္စတွေမှာသူတို့ဟာစစ်ဆက်ညှိနှိုင်းမှုတွေရဲ့ဒစိတပိုင်းအဖြစ်ပါနေသေးသလားဆိုတာပါပဲ
မာရာဝီလူမျိုးစုဟာမိသားစုတွေကြားတခါတခါဆိုအိမ်နီးချင်းတွေကြားမှာရီဒိုးလို့ခေါ်တဲ့လက်တုံပြန်ရံပြူတဲ့လုပ်ရက်တွေရှိတတ်တယ်လို့သိထားကြပြီးအထူးသဖြင့်တော့ဥပဒေတည်ရောက်မှုအားနည်းတယ်လို့ယူဆတဲ့အခါဒါမှမဟုတ်တရားမျှတမှုမရှိဘူးလို့ယူဆတဲ့အခါတွေမှာအဲဒီလိုလက်တုံပြန်တာတွေရှိတတ်ကြပါတယ်ဒါကြောင့်လေဒုက္ခသည်အများစုဟာကယ်ဆယ်ရေးစခန်းတွေမှာမနေကြဘူးလို့ကာဂယန်ဒီအိုရိုမြို့တော်ဝန်အော့စကာမိုရီနိုကပြောပါတယ
် We have noticed that the IDPs from Marawi were not open to staying in evacuation
Marawi မြို့ IDP တွေဟာကယ်ဆယ်ရေးဌာနတွေမှာသွားမနေခြင်းဘူးဆိုတာကျွန်တော်တို့သတိပြုမိထားပါတယ်မာရာနာကိုမြေကိုတော်တွေကြားရီဒိုပြဿနာကြောင့်သူတို့တွေဟာမိသားစုတွေနဲ့ပဲနေခြင်းကြတာပ
ါမာရာဝီမြို့ရင်းနဲ့ဝန်းကျင်မှာရုံးဝင်းစံခတ်အခြေအနေတွေပြန်ဖြစ်လာွယ်လာလာကြောင်းဒုက္ခသည်တွေအိမ်မပြန်နိုင်ကြသေးပါဘူးဒါပေမဲ့မွတ်စလင်တွေဖြစ်ကြတာနဲ့အမျှတချို့ဟာကာဂယန်ဒီအိုရိုမျိုးကခရစ်ယာန်အများစုရှိတဲ့ကျောင်းတွေစီသူတို့ကလေးတွေကိုပို့ဖို့မတတ်မတာခံစားကြရပါတယ်။မာရာဝီမျိုးရဲ့လုံခြုံရေးကရှင်းရှင်းလင်းလင်းမရှိသေးတာနဲ့အမျှတခြားမျိုးကြီးတွေမှာရေရှည်နေကြရတော့မှလားဆိုတာဒုက္ခသည်တွေဆွေးနွေးပြောဆိုလာကြပါတယ်။ကာဂယန်ဒီအိုရိုနိုင်ငံတကာကျောင်းရဲ့ဥက္ကဋ္ဌရိုနာခနွိုင်းက
They have a lot of fear that if they send their kids to a school that's predominantly Christian that
Korean ဘာသာဝင်တွေအများစုရှိတဲ့ကျောင်းကိုသူတို့ကလေးတွေကိုလွှတ်ရမယ်ဆိုရင်အနိုင်ကျင့်ခံရမလားဆိုးဆိုးရွားရွားပြုတ်ခံရမလားဆိုတာသူတို့သိဆိုးရင်ကြပါတယ်သူတို့အများစုအတွက်အခုတချိန်ဟာမာရာဝီကနေအပြင်ဘက်ကိုပထမဆုံးအကြိမ်ထွက်လာကြတာပ
ါမေလ23ရက်နေ့ကနေအောက်တိုဘာလ24ရက်နေ့အထိအစိုးရတပ်နဲ့မော်ဒီအုပ်စုအကြားဖြစ်တဲ့တိုက်ပွဲတွေကြောင့်လူပေါင်း1100လောက်တည်ဆုံပြီး3,600ကျော်အိုးအိမ်စွန့်ထွက်ပြေးနေရပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံကဥယျာဉ်စွန့်ခွာထွက်ပြေးသူတွေပြန်လည်နေရာချထားရေးခက်ခဲတွေအကြောင်းကိုကြော်ကြော်သိမ်းပြောပြသွားတာပါ။အခုဂျပန်ဧကရစ်နန်းစွန့်တော့မယ့်အကြောင်းပြောပြပေးပါဦးမယ်ရှင်။ဂျပန်ဧကရစ်အာကီဟီတိုဟာ2019ခုနှစ်အတွင်းနန်းစွန့်တော့မယ်လို့ဂျပန်အစိုးရကကြေညာလိုက်ပါတယ်။သူ့ရဲ့အရာရာကိုတာကြီးဖြစ်တဲ့အင်ရှေ့ဇန်နာရူဟီတိုကဆက်ခံသွားမှာပါ။ဘယင်ကြီးအခုလိုနန်းစွန့်မယ့်အစီအစဉ်ကိုဂျပန်နိုင်ငံသားတွေဘလို့သဘောထားကြပါသလဲဆိုတာကိုကိုကြော်အောင်လွင်ကပြောပြပေးပါမယ်ရှင်။
လာမယ့်2019ခုနှစ်ဧပြီလ30ရက်နေ့ကြာလို့ရှိရင်ဂျပန်ဧကရစ်အာကီဟီတိုနန်းစွန့်တော့မယ်လို့ဂျပန်ဆိုရကမနေ့တုန်းကပဲကြေညာခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ပါဝင်ဂျပန်လွှတ်တော်ခေါင်းဆောင်တွေနဲ့နန်းတွင်းရေးရာကောင်စီတို့မနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ကြပြီးဘယင်အာကီဟီတိုနန်းစွန့်မယ့်ကိစ္စနဲ့နန်းစွန့်မယ့်နေ့တွေကိုရွေးချယ်ဆုံးဖြတ်ခဲ့ကြတာပါ။နန်းစွန့်ပွဲအခမ်းအနားကိုအစွမ်းကုန်အားထုတ်ပြီးကျင်းပမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကသတင်းထုတ်တွေကိုပြောခဲ့ပါတယ
်။天皇陛下のご退位は
エクリアギト2019ခုနှစ်ဧပြီလ30ရက်နေ့မှာနန်းစွန့်မဲ့အထူးအစီအစဉ်ကိုသဘောတူညီမှုရခဲ့ပါတယ်။ဘယင်ကြီးနန်းစွန့်ပွဲနဲ့အင်ရှိမင်းသားနာရူဟီတိုထီးနှံအရာရာဆက်ခံပွဲတွေကိုဂျပန်ဆိုရဘက်ကအစွမ်းကုန်အားထုတ်ပြီးဆောင်ရွက်သွားမှာဖြစ်တယ်လို့ဂျပန်ပြည်သူတွေရဲ့လေးစားချစ်ခင်မှုတွေအောက်မှာအနောက်ရှက်ကင်းကင်းနဲ့အခမ်းအနားတွေကိုအောင်မြင်ကျင်းပသွားနိုင်ပါလိမ့်မယ်
။အသက်83နှစ်ရှိပြီဖြစ်တဲ့ဂျပန်ဘယင်အာကီဟီတိုရဲ့နန်းစွန့်မဲ့ဆုံးဖြတ်ချက်ဟာသူ့ရဲ့ကျန်းမာရေးအခြေအနေကြောင့်လို့ဆိုပါရယ်။ပြည်ကြတဲ့နှစ်တွေအတွင်းနှလုံးခွဲစိတ်ကုသမှုချောင်းဆိုးရင်ကျက်မှုနဲ့စိတ်ကြိတ်ကင်စာကုသမှုတွေကိုခံယူခဲ့ရပြီးတော့ပြည်ကြတဲ့နှစ်တုန်းကရုပ်မြင်သံကြားကနေတဆင့်ပြည်သူတွေကိုပြောခဲ့တဲ့ဘယင်ကြီးရဲ့မိန့်ခွန်းထဲမှာလဲသူ့ရဲ့ကျမ်းမာရေးအခြေအနေဟာကျဆင်းလာနေတဲ့အကြောင်းသူထည့်ပြောခဲ့ပါတယ်။သူနန်းစွန့်ခွာမဲ့အချိန်မှာသူ့ရဲ့အသက က85နှစ်ရှိနေပါလိမ့်မယ်။အခုဒီဇင်ဘာလ23ရက်နေ့ဆိုရင်သူ့ရဲ့အသက်ဟာ84နှစ်ပြည့်မှာပါ။ဒီနန်းစွန့်မှုဟာနှစ်ပေါင်း200အတွင်းဂျပန်နိုင်ငံမှာပထမဆုံးကြိမ်နန်းစွန့်မှုလည်းဖြစ်ပါတယ်။စပိခေကာလာတလျှောက်ဂျပန်ဧကရာဟာပြည်သူတွေရဲ့ညီညွတ်မှုကိုပြသတဲ့အထိမ်းအမှတ်အဖြစ်ရပ်တည်ခဲ့ပြီးတော့သူ့မှာနိုင်ငံရေးအာဏာမရှိပါဘူး။ဘယင်အာကီဟီတိုလက်ထက်မှာဘယင်နန်းတော်နဲ့ပြည်သူတွေကြားပို့ပြီးတော့နှိစက်အောင်လုပ်နိုင်ခဲ့တယ်လို့လေလာသူတွေကသုံးသပ်ကြပါတယ်။တိုကျိုမြို့ကအသက်82နှစ်အရွယ်အမျိုးသမီးတိုက်ကီအီတိုကလက်ရှိဘယင်ကြီးကိုအင်မတန်မှချစ်ကြည်ညိုသူတူပါ။အ
ိမမားဒေဟွန်တိုရီနဲအနကူကူမင်းနိုကိုတိုမိုတေး
ဘယင်ကြီးကခုချိန်ထိပြည်သူတွေအတွက်ပဲအမြဲတမ်းစဉ်းစားပေးနေတဲ့သူသူ့မှာရှိရာတွေအကုန်လုံးပြည်သူတွေအတွက်ပေးဝင်နေတဲ့သူပါဘယင်ကြီးရောသူ့ရဲ့မိဖုရားရောအတူတူပါပဲဘယင်ကြီးကိုမြင်လိုက်ရတိုင်းမှာကျမတို့ပြည်သူတွေအားလုံးအတွက်သူဘလောက်လှုပ်ပေးခဲ့လဲဆိုတာကိုတွေးမိတယ်ဒီလိုတွေးမိတိုင်းလဲကျမမျက်ရည်ဝဲရပါတယ်အခုတော့သူအသက်ကြီးလာပါပြီအခုချိန်ကစပြီးတော့သူကောင်းကောင်းအနားယူနိုင်ပါစေလို့ကျမလေးလေးနက်နက်ဆန္ဒပြုပါတယ်ရှင်
တိုကျိုမြို့ကပဲအသက်89နှစ်အရွယ်အငိမ့်စားအဆတ်တာရိုနီရှိဇာဝါကလည်းဘီယင်ကြီးရဲ့ဆန္ဒတွေမြန်မြန်ပြည့်ဝစေခြင်းနေပါတယ
်ဘီယင်ကြီးရဲ့ဆန္ဒတွေမြန်မြန်လေးပြည့်ဝစေခြင်းပါတယ်ကျွန်တော်လည်းအသက်ကြီးပါပြီကျွန်တော်တို့လိုပဲဘီယင်ကြီးမှလည်းအချိန်ကတိတ်ကြံတော့တာမဟုတ်ပါဘူ
းဂျပန်ဧကရာဇ်ဟာနေမင်းကနေဆင်းသက်လာတဲ့သူလို့အစင်လာအဖြစ်ယုံကြည်ခဲ့ကြပါတယ်လက်ရှိဘီယင်အာကီဟီတိုဟာ125ဦးမြောက်ဂျပန်ဘီယင်လည်းဖြစ်ပါတယ်ဂျပန်တက်တေအာရှမှာအင်အားပြပြီးတော့တင်ပိုက်နေတဲ့ကာလ1933ခုနှစ်မှာလက်ရှိဘယင်အာကီဟီတိုမွေးဖွားခဲ့တာဖြစ်ပြီးတော့သူ့ရဲ့အသက်17နှစ်အရွယ်မှာတော့စစ်ပွဲတွေအဆုံးသတ်ပြီးဂျပန်ကဆစ်ရှုံးခဲ့ရပါတယ်ဒုတိယကွာစစ်အပီလက်နဲ့ချရှုံးပစ်ခဲ့ရတဲ့သူ့ရဲ့ဖခင်ဟီရိုဟီတိုက1989ခုနှစ်မှာကွယ်လွန်သွားခဲ့ပြီးတော့လက်ရှိဘယင်အာကီဟီတိုကထိနှက်ရရကိုဆက်ပြီးတော့ခံခဲ့တာအခုချိန်ထိပါပဲဘယင်အာကီဟီတိုရဲ့ထိနှက်ရရကိုတော့အကြီးဆုံးသားဖြစ်သူအသက်58နှစ်အရွယ်အင်ရှိမင်းသားနာရူဟီတိုကဆက်ပြီးတော့ခံမှာဖြစ်ပြီးဘယင်ကြီးနန်းစွန်ပြီးတော့နောက်တည့်မှာပဲတားဖြစ်သူရဲ့နန်းတက်ပွဲကိုကျင်းပပါလိမ့်မယ
်ကိုကျော်အောင်လွင်ပြောပြသွားတာပါရှင် VOA ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA Internet စာမျက်နှာကနေပြီးတော့လည်းအချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်ကျမတို့ VOA ကိုစာရိုက်ကနေဆက်သွယ်လို့ကြရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့ဖုန်းနံပါတ် 1-329-382-5554 ကိုခေါ်ဆိုနိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8 နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင် VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ2ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA website လိပ်စာ burmese.voanews.com တို့ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီဒီယန်အသုံးအင်္ဂလိပ်သင်ခန်းစာနဲ့အမျိုးသမီးခန္ဓာသိပ္ပံနဲ့ဤပညာကန္တာတွေနားဆင်ကြရမှာပါအခုအရင်ဆုံးကပ္ပသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်ကျောင်းတွေကိုမူလာဆောင်ပါရှင်ရဲ့အဘော်မပြည့်အောင်ဥကျော်စန္တာနဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ကြပါပြီရှင်ပေါ့ဖရန်စစ်ဟာရိုဟင်ဂျာလို့မပြောသင့်ခဲ့ဘူးဆိုတဲ့ဆောင်းပါးကို DW Online မှာဖတ်ရှုရပါတယ်ပေါ်ယဟမင်းကြီးဖရန်စစ်ရဲ့9ရက်ကြာခီးစဉ်အတွင်းမြန်မာနိုင်ငံမှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုရှောင်သွားပါတယ်။ဒါဟာလက်တွေ့အခြေအနေမှာအင်မတန်ပါးရည်နက်ရည်ရှိတဲ့ဆုံးဖြတ်ချက်ဖြစ်ကြောင်း DW Online ဆောင်းပါရှင် Rodian Abid Hussein ကရေးသားထားပါတယ်။မြန်မာအစိုးရကရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ဖို့လောလောဆယ်မှညင်ထားပြီးကုလသမဂ္ဂကရိုဟင်ဂျာအရေးဆုံးဖြတ်ချက်မှန်သမျှကိုလည်းကန့်ကွက်ထားသလိုကုလဘက်ကဒီလိုလုပ်နေတာဟာဒီပြဿနာကိုဖြေရှင်းရမှာပိုးပြီးအခက်တွေ့စေတယ်လို့ပြောပါတယ်။ဒါပေမဲ့လည်းပေါ့ဖရန်စစ်ဟာတောက်ကြနေကဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းရိုဟင်ဂျာလို့သုံးဆွဲလိုက်ပါတယ်။ဒီလိုသုံးလိုက်ခြင်းအပြင်သူဟာပြိပက္ခဖြစ်စဉ်အတွင်းဘက်တစ်ဘက်ကိုရက်တီထောက်ခံလိုက်တာဖြစ်တယ်လို့ကက်သလစ်ခရစ်ယာန်ကျောင်းတော်ရဲ့အရှိန်အဟောင်းကိုအသုံးပြုဖို့အခွင့်အရေးပေးလိုက်တာမျိုးလည်းဖြစ်သွားခဲ့ပါတယ်။ရိုဟင်ဂျာအသုံးကိုမသုံးဘဲစိတ်ဆက်ညှိနှိုင်းမှုလုပ်ခဲ့မယ်ဆိုရင်ယဟန်မင်းကြီးဟာအုပ်စုနှစ်ခုကြားဖြစ်နေတဲ့တင်းမာမှုရောဂါရေးအတွက်တဆင့်တိုးပြီးတော့ဆောင်ရွက်နိုင်ခဲ့မှာပါ။အခုတော့အဲ့ဒီအခွင့်အရေးဆုံးရှုံးသွားပါပြီ။အရေးတကြီးမှတ်သားထားရမှာကတော့ဒီလူတစုကိုရိုဟင်ဂျာဆိုတဲ့နာမည်ပေးရေးဟာအဓိကပြဿနာမဟုတ်ဘူးဆိုတာပါပဲ။အဓိကပြဿနာကတော့ဒီလူတွေကိုလူမျိုးရေးဘာသာရေးဘာသာစကားအသားအရောင်နာမည်စရာတွေကိုဂရုမစိုက်ဘဲစာနာတနာမှုနဲ့နေထိုင်ခွင့်ပေးဖို့သာဖြစ်ပါတယ်လို့ DW Online Magazine မှာရေးသားထားတာကိုဖတ်ရှုနိုင်ပါတယ်ရှင်
။မြန်မာတရုတ်စစ်ပွဲရေးဇင်းညာဖောက်လို့ရေးပူပေါင်းဆောင်ရွက်ဆွေးနွေးကောင်းစဉ်နဲ့ UHC နေတရေးသားထားတဲ့ဆောင်းပါးကိုတော့ Nikkei Asian Review မှာဖတ်ရပါတယ်။ရိုဟင်ဂျာဒုက္ခသည်ပြဿနာကြောင့်မြန်မာနိုင်ငံကိုအနောက်နိုင်ငံတွေကတွန်းဖယ်နေကြတဲ့အချိန်မှာမြန်မာနဲ့တရုတ်နှစ်နိုင်ငံတို့ကစီပွားရေးဈဉံဖောက်လို့ရေးကိစ္စကိုတောက်တန်တွေကသဘောတူညီခဲ့ရပါတယ်။ဒေါင်ဆန်းစုကြည်နဲ့တရုတ်သမ္မတတွေ့ဆုံစဉ်ဒီကိစ္စပေါ်ထွက်လာတာဖြစ်ပါတယ်။ဒီမိုကရေစီတခြားရေးကာလအတွင်းဖွံ့ဖြိုးတိုးတက်ဖို့စိတ်အားထက်သန်နေတဲ့မြန်မာနိုင်ငံအနေနဲ့နှေးကွေးနေတဲ့စီပွားရေးပြုပြင်ပြောင်းလဲမှုအတွက်ဒီလုပ်ငန်းကိုလှုပ်ဆောင်ဖို့လိုလားနေရလဲဖြစ်ပါတယ်။တရုတ်တို့အထူးကြွန့်ကျင်တဲ့အခြေခံအဆောက်အဦတခြားရေးလုပ်ငန်းဟာဒီကိစ္စမှာအထူးရေးပါပါတယ်။နိုင်ငံရေးနဲ့လူမျိုးရေးပြဿနာတွေကိုအလေးနဲ့ထားလွှင့်တယ်လို့ဆွဆွဲခံနေရတဲ့ဒေါန်ဆန်းစုကြည်အနေနဲ့လျှက်စစ်လုပ်ငန်းဖေယူပုဆောင်ရေးကွန်ရက်တို့လိုအခြေခံအဆောက်အဦမျိုးတည်ဆောက်ရေးကိုမကြသေးခင်ကစတင်အလေးနဲ့ထားလာတာလည်းဖြစ်ပါတယ်။အခုလိုအဆိုပြုလာတဲ့စီးပွားရေးဇင်းညာနဲ့ပတ်သက်ပြီးအသေးစိတ်ကိုမသိရှိရပေမဲ့စီးပွားရေးစီမံကိန်းများဆိုင်ရာကြွန့်ကျင်သူတို့ကတော့ကျောက်ဖြူကနေမန္တလေးကိုဖြတ်ပြီးကူမင်းကိုသွားတဲ့ပိုက်လိုင်းတစ်လျှောက်လမ်းဖောက်လို့ရကိစ္စဖြစ်မယ်လို့ခန့်မှန်းပါတယ်။မြန်မာနိုင်ငံဟာတရုတ်နဲ့နိုင်ငံရေးအစိမ့်မြရေးကိုလည်းကြိုးပမ်းနေပြီးဒီနိုင်ငံရေးစိမ့်မြမှုကိုရိုဟင်ဂျာနဲ့ပတ်သက်လို့ကမ္ဘာနဲ့အဝန်ရင်ဆိုင်နေကြတဲ့ကိစ္စကိုတွန်းလှန်တဲ့နေရာမှာအဆုံးပြုဖို့လည်းလုပ်နေတာဖြစ်ပါတယ်။ဥရောပနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေရိုဟင်ဂျာတို့အပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဆုတ်ချနေကြခြင်းဒီပြဿနာဟာပြည်တွင်းရေးပြဿနာဖြစ်တယ်လို့ဆိုပြီးတရုတ်နိုင်ငံကတော့မြန်မာအစိုးရကိုဆက်လက်မတားထောက်ခံနေကြတာလည်းဖြစ်ပါတယ်လို့យေတာထားပါတယ်ခင်ဗျာ
။ကမ္ဘာသတင်းတွေကយေတာထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုနားဆင်ခဲ့ကြရတာပါရှင်။အခုနားဆင်လေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါရရှင
်။ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
make a killing
ဖြစ်ပါလေ။စာလုံးပေါင်းက make make ကတခုခုကိုပြုလုပ်တာ A ကတခု K I L L I N G killing က noun nan a phit tat chin lo lung kaw dibe ya bi me lo le di niya ma ro killing dibe ga a myet a mya ji ya lite da ngwe a mya ji win la da go slo da phit par de da jaw make a killing lung kaw dibe ga ngwe a mya ji ya lite da bo idiom dibe ga le sin nu de lo so ya ma ba lu du u ha long sa ya ma be phit phit ยีนี้မြုံနာမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်အမျက်မြင့်မြက်ကလေးရလိုက်တယ်ကျမတို့မြန်မာဘန်စကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့ make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The business tycoon made a killing in the gas exploration project.
Eddie Siwai Lungan Shinji ga Dababa Dangwe Shapwe Siman Gai ma Apwa ji pwa lai de le lo thibe ya ba de. Upma go naw takaw na sin ji ja ya aw.
The business tycoon made a killing in the gas exploration project.
We ator le ya lai de, a myet 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 kle ya lai de, apwa ji pwa lai de so yin be lo pyo ma le.
Make a killing.
Lo pyo lo ya ba de. အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်းစီစဉ်ထုံးလွှင့်ပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်ရှင်စီရော့ခေါ်နိုင်ငံတကာအမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးကော်မတီကဩဂုတ်လကစပြီးရခိုင်မြောက်ပိုင်းမှာအမျိုးသမီးနဲ့ကလေးငယ်တွေအကြမ်းဖက်ခံရမှုအခြေအနေကိုစုံစမ်းဖော်ထုတ်ပြီး6လအတွင်းအထူးအစီရင်ခံစာတင်သွင်းဖို့မြန်မာအစိုးရကိုတနင်္လာနေ့ကမေတ္တာရပ်ခံခဲ့ပါတယ်ကုလသမဂ္ဂရဲ့အမျိုးသမီးများအခွင့်အရေးဆိုင်ရာစီဒေါ်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံဟာဒီအထူးအစီရင်ခံစာကို2018ခုနှစ်မေလ28ရက်နောက်ဆုံးထားပြီးတင်ရမှာဖြစ်ပါတယ်။စီဒေါ်သဘောတူညီချက်အကြောင်းမြန်မာအမျိုးသမီးတွေသိတဲ့အချက်တွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကတင်ပြပေးထားပါတယ်ရှင်။
We are asking about the government to give us its own estimation of how many women were affected, how many girls were affected, what was the composition of the military who were
မဆူရကိုကျမတို့တောင်းဆိုနေတာကသူတို့ခမန်းကြီးရမြစ်မီဘယ်နူးထိခိုက်ခဲ့တယ်မင်းခရင်ရဘယ်နူးထိခိုက်ခဲ့တယ်မြမီရှင်းလင်းရေးတာဝန်ပေးတဲ့အချိန်မှာအဲ့ဒီစစ်တပ်ရဲ့ဖွဲ့စည်းမှုကဘယ်လိုရှိပါသလဲမြေမီရှင်းလင်းရေးလို့ဆိုရမှာအတိအကျဘာကိုဆိုလိုပါသလဲမြမဆူရကပြည်တွင်းမှာကော်မရှင်ဖွဲ့ပြီးစစ်တပ်ကပဲစုံစမ်းစစ်ဆေးအစီရင်ခံခိုင်းခဲ့တာရှိပါတယ်အဲ့ဒီအစီရင်ခံစာမှာဒီကျူးလွန်မှုတွေအတွက်ဘယ်သူမှတာဝန်ရှိတယ်ဆိုတဲ့အရေးကြီးတဲ့တွေးရှိချက်တွေကိုဖော်ပြထားခြင်းမတူရတာကဝန်းနေစရာဖြစ်ပါတယ်တစ်ဖက်မှာတော့ဒီရက်စက်ကြမ်းကြုတ်မှုတွေအကြောင်းကိုလူတိုင်းကပဲပြောနေကြတာဖြစ်ပါတယ်လို့စီဒေါ်ကနိုင်ငံတကာအမျိုးသမီးများခွဲခြားဆက်ဆံမှုပပျောက်ရေးသဘောတူစာချုပ်ကိုကြီးကြပ်နေတဲ့ကုလသမဂ္ဂအမျိုးသမီးများအခွင့်အရေးကော်မတီအဖွဲ့ဝင်တစ်ဦးဖြစ်တဲ့နာလာဟိုက်ဒါကသတင်းမီဒီယာကိုကုလသမဂ္ဂမှအင်္ဂါနေ့ကပြောခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကစလို့အာဆာရူဟင်ဂျာအချမ်းဖယ်အုပ်စုကလုံခြုံရေးစခန်း30ကိုဝင်တိုက်ခဲ့မှုတွေနောက်ဆက်တွဲခဲ့ရဖြစ်မြန်မာစစ်တပ်ကနေမြေရှင်းလင်းရေးပြုလုပ်ခဲ့ရမှာအဓိကအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း6သိန်းကျော်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။ခုလိုနေမြေရှင်းလင်းရေးလုပ်ရမှာရိုဟင်ဂျာအမျိုးသမီးတွေနဲ့မင်းကလေးငယ်တွေအပေါ်လုံခြုံရေးတပ်တွေကအတင်းအဓမ္မပြုကျင့်မှုနဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆဆွဲချက်တွေနဲ့ပတ်သက်ပြီးအထူးစီရင်ခံဖို့မြန်မာအစိုးရထံကိုစီဒေါ်ကော်မတီကတင်လာနေကအကြောင်းကြားစာပေးပို့ခဲ့တာဖြစ်ပါတယ်။ဒီအထူးအစီရင်ခံစာကို6လအတွင်းတင်သွင်းရမှာဖြစ်တဲ့အတွက်မြမအစုရအနေနဲ့2018မေလ28ရက်နေ့မှာနောက်ဆုံးထားတင်သွင်းရဖို့ရှိပါတယ်။ခုလိုအထူးအစီရင်ခံစာညွှန်ကြားချက်ထုတ်ပြန်တာဟာလေ1982ခုအောက်တိုဘာလကစလို့ပထမဦးဆုံးကော်မတီအနေနဲ့စီဝေဝဲကျင်းပခဲ့ပြီးတဲ့နောက်မှာ၄ချိန်မြောက်ပဲရှိပါသေးတယ်။ကဘာထွန်းရှိသတိပုဂ္ဂလလူခွေကျွမ်းကျင်ပညာရှင်23ဦးနဲ့ဖွဲ့စည်းထားတဲ့ကော်မတီရဲ့တောင်းဆိုချက်ကိုစီရောစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့မြန်မာအစိုးရအနေနဲ့လိုက်နာရမှာလည်းဖြစ်ပါတယ်။ဒါကြောင့်စီရောခေါ်နိုင်ငံတကာအမျိုးသမီးများခွဲခြားဆက်ဆံမှုပပျောက်ရေးစာချုပ်နဲ့ပတ်သက်လို့ မြန်မာအမျိုးသမီးတွေသိရှိနိုင်မှုဘယ်လောက်ရေးကြီးပါတယ်ဆိုတာကိုပြီးခဲ့တဲ့နှစ်ဇူလိုင်လကစီတော့ညီလာခံကိုတက်ရောက်ခဲ့တဲ့မြန်မာ CSO အဖွဲ့အစည်းတစ်ခုကပြူဆန်းကိုထိုစင်ကမေးကြည့်ထားတာကနေကောက်နှုတ်တင်ပြလိုပါတယ်
ဒီစီတော့စာချုပ်ရဲ့အဓိကအချက်ကမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေရဲ့ဒီနိုင်ငံရေးလူမှုရေးကျန်းမာရေးပညာရေးအစစမြင့်တင်တဲ့အခါမှာမြန်မာနိုင်ငံရဲ့လူမှုအဖွဲ့အစည်းတစ်ခုလုံးမှာမြင့်တက်လာမယ်ဆိုတော့အဓိကအခြေခံထားတဲ့စာချုပ်ဖြစ်တဲ့အတွက်ကြောင့်မလို့ဒီစာချုပ်အရာအစိုးရတွေကနေပြီးတော့အကောင့်ထဲပေါ်ပေးရဖို့တော်တော်လေးအရေးကြီးပါတယ
်မြန်မာနိုင်ငံကဒီစီတော့စာချုပ်ကို1998ခုကလက်မှတ်ရေးထိုးခဲ့တယ်ဆိုတော့ဒီစီတော့စာချုပ်ရမြမအစိုးရအနေနဲ့နိုင်ငံတွင်းမှာအမျိုးသမီးတွေခွဲခြားဆက်ဆံခံရမှုကနေဘယ်လိုကာကွယ်ပေးထားပါလိမ့်ရှင
်သူကတော့ကာကွယ်ပေးထားတဲ့အထက်မှာပထမဦးဆုံးအရေးအကြီးဆုံးအနေနဲ့ကတော့ဒီနိုင်ငံတော်မှာရှိတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကနေပြီးတော့နိုင်ငံတော်မှာရှိတဲ့တရားဥပဒေတွေထဲမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံမှုဆိုတာလုံးဝမရှိသေးသောအဲ့ဒီဟာမျိုးခွဲခြားဆက်ဆံသေးတဲ့အတိတ်ပဲတရားမှုမရှိသေးတဲ့ဥပဒေတွေပြချမ်းရပါတယ်သူသဖြင့်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာကိုယ်တိုင်ကဒီ question ဆက်ဆက်မှုမရှိဘူးဆိုတဲ့ဒီအတိတ်ပဲသတ်မှတ်ချက်ကိုထည့်သွင်းပေးရပါတယ်အဲ့တော့အရေးအကြီးဆုံးကအဲ့ဒီအခြေခံဥပဒေမှာကိုယ်တိုင်ကအဲ့ဒီဟာကိုအတိတ်ပဲဖွင့်ဆိုပြီးတော့အမျိုးသမီးတွေကို question ဆက်ဆက်မှုမရှိပါဘူးဆိုတဲ့အာမခံချက်တွေထားပေးရပါတယ
်မြန်မာနိုင်ငံအနေနဲ့ပေါ့နော်1996ခုနှစ်ကတကြိမ်နိုင်ငံနဲ့ပတ်သက်ပြီးတော့ဒီစီတော့အစီအခံစာတွေတင်နေ2009ခုနှစ်မှာဒုတိယနဲ့တတိယအခုစတုထနဲ့ပြင်စမမြောက်အစီအခံစာတင်သွင်းခဲ့တယ်ပေါ့အဲ့လိုတင်သွင်းတဲ့နေရာမှာပေါ့နော်ဖြူဖြူဆန်တို့ရဲ့ဒီ CSO တွေကလည်းနော်အဖွဲ့အစည်းတွေကလည်းခရီးမြန်မာနိုင်ငံမှာအမျိုးသမီးတွေခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတော့အဓိကပြဿနာတွေတင်ပြခဲ့ကြတယ်ဆိုတော့ကော်မတီကိုဘယ်လိုမျိုးဆိုရင်ကင်းဖြစ်မှုတွေတပြခဲ့ကြပါလိမ့်ရှင်အဓိကပေါ့နော
်အဓိကတင်ပြခဲ့တာကတော့မြန်မာနိုင်ငံမှာရှိတဲ့ဥပဒေတွေပထမဦးဆုံးဖွဲ့စည်းပုံအခြေခံဥပဒေကနေစပြီးတော့ဒီဆက်ဥပဒေတွေထဲမှာရှိတဲ့အမျိုးသမီးတွေကိုခွဲခြားဆက်ဆံမှုဆိုတာဘာလဲဆိုတော့အတိတ်ပဲဖွင့်ဆိုမှုဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါဝင်ဖို့ရယ်နောက်ပြီးတော့ဒီဆက်ဥပဒေထဲမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံမှုဖြစ်နေစေတဲ့ဥပဒေတွေကိုပြန်လည်သုံးသပ်ဖို့ရယ်အမျိုးသမီးတွေအခုလောလောဆယ်အဓိကရင်ဆိုင်နေရတဲ့လူကုန်ကူးခံရတာတို့ကျန်းမာရေးပညာရေးကဏ္ဍတွေမှာအမျိုးသမီးတွေကနှိမ့်ချနေတာတို့အထူးသဖြင့်ကျေးလက်နေအမျိုးသမီးတွေရဲ့ဒီကျန်းမာရေးပညာရေးလုံခြုံရေးအမျိုးသမီးတွေကနိုင်ငံရေးစီးပွားရေးလူမှုရေးတွေမှာအမျိုးသားတွေနဲ့တန်းတူပါဝင်နိုင်မှုအရေးကြီးတဲ့ကန္တာ၃ခုကျမတို့ဆက်ပြီးပြင်ပြခဲ့တာကတော့အမျိုးသမီးတွေကိုကြံဖက်မှုပပျောက်ရေးရဲ့စစ်မဲ့ဖြစ်ပွားတဲ့ဒေသမှာရှိတဲ့အမျိုးသမီးတွေရဲ့အထွေထွေအချိုးဖောက်ခံနေရတဲ့ဟာတွေကိုကာကွယ်ဖို့နောက်ဆုံးတစ်ခုကတော့ဒီအမျိုးသမီးတွေကလူတရားဥပဒေထဲမှာတိုင်တန်းအမှုဖွင့်တဲ့အခါမျိုးမှာဒဏ်တုအခွင့်အရေးရဖို့ဒဏ်တုအခွင့်အရေးရရဆိုတဲ့နေရာမှာတရားဥပဒေရဲ့ရှင်းမောက်မှာမှန်ကန်တဲ့တရားစီရင်ခွင့်ရရှိဖို့ဆိုတဲ့အချက်တွေပေါ့လေအဲ့ပေါ်မှာအခြေခံပြီးတော့တင်ပြခဲ့ကြတာဖြစ်ပါတယ်အဲ့
တော့အခုစီဒေါ်ရဲ့လုံထုံးလုံနီးအရာပေါ့နော်ဒီစီဒေါ်ကော်မတီအဖွဲ့ဝင်တွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဆိုရင်မကင်းဖြစ်စရာကောင်းတဲ့အချက်တွေကို CSU ရဲ့တင်ပြချက်ကိုဒီဘက်ကကြားနာတယ်ဒီမြန်မာအစိုးရဘက်ကတင်သွင်းတဲ့အစီရင်ခံစာပါအချက်လက်တွေကိုလည်းသူတို့ကသုံးသပ်တယ်ပြီးတော့မြမအစိုးရအဖွဲ့ကုစရေကိုသူတို့ရဲ့စိုးရိမ်မကင်းဖြစ်မှုတွေသူတို့မေးခွန်းထုတ်တယ်အဲ့လိုမေးခွန်းထုတ်တဲ့နေရာမှာပေါ့နော်ဒီကော်မတီအဖွဲ့ဝင်နေနေနဲ့ဘယ်အချက်တွေကိုအဓိကထားပြီးတော့မေးခွန်းထုတ်ခဲ့ကြပါလဲရှင
်စီတော့ကော်မတီကနေပြီးတော့ပထမဦးဆုံးအနေနဲ့မြမကုစရေအဖွဲ့ကိုမေးတဲ့မေးခွန်းကတော့စီတော့ကော်မတီကနေပြီးတော့အရင်တော့အကြံပြုခဲ့တယ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့တည်ဆဲဥပဒေတွေထဲမှာဖွဲ့ချက်ရောက်စေတဲ့မျိုးမျိုးစုံကိုဟန်တားစီတဲ့အချက်တွေကိုထပ်သွင်းဖို့အကြံပြုခဲ့ပါတယ်အဲ့အကြံပြုချက်တွေကိုသူတို့ဘလောက်အထိပြီးတော့အကောင့်ထဲပေါ်ခဲ့လဲအခုချိန်မှာဘလောက်အထိတိုးတက်လာခဲ့လဲအဲ့ဒီဟာရောနောက်ပြီးတော့အခုနောက်ပိုင်းမှာပြီးခဲ့တဲ့အစိုးရလက်ထက်တုန်းကအတည်ပြုခဲ့တဲ့ဒီအမျိုးသားဥပဒေလို့ခေါ်တဲ့ဥပဒေတွေရောကောစီတော့စာချုပ်နဲ့ဘလောက်အထိကိုက်ညီမှုရှိမရှိဆိုတဲ့ဟာကိုသုံးသပ်ဖို့ရဲ့အဲ့ဒီသုံးသပ်ဆောင်ရွက်ချက်တွေကရောပမာပြီးအစိုးရလှုပ်ဆောင်ခဲ့ပါသလားဆိုတဲ့ဟာကိုမေးခဲ့တာဖြစ်ပါတယ်ဆက်ပြီးတော့ပြီးတော့ကော်မတီကမေးခွန်းထုတ်တာကတော့ဒီမြန်မာအစိုးရကဖော်ပြခဲ့တဲ့ အမျိုးသမီးအခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေချစ်ကူကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းခဲ့တယ်။အဲ့ဒီပြင်ဆင်ပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကရောစီရောနဲ့ဘလောက်အထိကိုက်ညီမှုရှိသလဲဆိုတဲ့မေးခွန်းကိုသူတို့မေးခဲ့ပါတယ
်။စီရောကော်မတီအနေနဲ့အမျိုးသမီးများခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတော့ပေါ့နော်။စိုးရိမ်မကင်းဖြစ်မှုတွေမှာတခြားအရေးပါတဲ့ဘာအချက်တွေများထည့်ပြောသွားပါသေးလိမ့်ရှင်ခြုံပြီးတော့နောက်ဆုံးအနေနဲ့ပြုတ်ပြပေးပါလား
မျိုးသမီးတွေနဲ့ပတ်သက်ပြီးတော့မျိုးသမီးတွေနဲ့မိန်းကလေးတွေမှာပညာသင်ကြားခွင့်အခွင့်အရေးနဲ့ပတ်သက်တဲ့ဟာတွေသူတို့မေးပါတယ်အထူးသဖြင့်မျိုးနဲ့ဒီကျောရဒေသတွေမှာရှိတဲ့အမျိုးသမီးတွေပညာသင်ကြားပိုင်းခွင့်အလန်းတွေဘယ်လောက်ကွဲပြားခြားနားမှုရှိသလဲဆိုတဲ့ဟာတွေရဲ့နောက်တက္ကသိုလ်ဝင်ခွင့်တွေမှာရောဒီအထူးပြုဘာသာပေါ်မှာမူတည်ပြီးတော့ဘယ်လိုခွဲခြားဆက်ဆံမှုတွေရှိလဲဆိုတဲ့မေးခွန်းတွေလည်းသူတို့မေးပါတယ်နောက်ပြီးတော့ကျန်းမာရေးနဲ့ပတ်သက်လို့ရှိလို့ရှိရင်လည်းမျိုးသမီးတွေအနေနဲ့ရောကျန်းမာရေးပြုစုဆောင်ရှောက်မှုဒီရောသူရကနေပြီးတော့ဟိုဘလောက်ဒီပတ်မှုမှုတွေလုပ်တယ်လေမိခင်သေးနှုံးကလေးသေးနှုံးပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လေသူကနေပြီးတော့မိခွန်းနေမိပါတယ်သူတို့အဓိကသူတို့စိတ်ဝင်စားပြီးမိတဲ့မိခွန်းကတော့ကြည်လက်ဒီမှာဒေသမှာရှိတဲ့အမျိုးသမီးတွေကနေပြီးတော့ဒီရှိနေတဲ့ဒီစီမံကိန်းတွေပေါ့လေစီရဲမှုပပရေးစီမံကိန်းတွေအထူးသဖြင့်ကမ္ဘာဘဏ်ကနေပြီးတော့လုပ်နေတဲ့စီရဲမှုပပရေးစီမံကိန်းတွေကရောအမျိုးသမီးတွေပေါ်မှာဘလောက်အထိထိရောက်မှုရှိသလဲဆိုတဲ့မိခွန်းလေသူမေးသွားပါတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ကြကြရတာပါရှင်အခုဆက်ပြီးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်ထုတ်လွှင့်ပေးထားပါတယ်ရှင်
ဒီတစ်ပတ်တော့အသက်ကိုအန္တရာယ်ပေးတတ်တဲ့ကာဗွန်မုန်နှောက်ဆိုက်ကိုမြန်မာနိုင်ငံရဲ့လေထုညဉ့်ညံ့မှုအတွက်သတိထားတိုင်းတာရမယ်ဆင်းရဲနဲ့မှထည့်သွင်းဖို့အတွက်လိုအပ်နေတယ်ဆိုတာကိုပြောပြပေးမှာပါမြန်မာနိုင်ငံမှာကြီးလက်ဒေသအတော်များများရှိနေတဲ့အပြင်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့နိုင်ငံဖြစ်တဲ့အတွက်လေထုအရေးအသွေးကရေဘူးရအဖင်ကောင်းတယ်လို့ပြောနိုင်ပေမဲ့ဒါဟာနိုင်ငံစီးပွားရေးတိုးတက်အောင်လှုပ်ဆောင်မှုနဲ့အတူစပြီးပြောင်းလဲလာနေပြီလို့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာအဖွဲ့ UNEP ရဲ့2015စစ်တမ်းမှာဖော်ပြထားပါတယ်။လေထုအရေးအသွေးအတွက်မြန်မာနိုင်ငံမှာစံသတ်မှတ်ချက်ကောင်းကောင်းမရှိသေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့2015နှစ်ကုန်ပိုင်းမှာပဲအမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးသတ်မှတ်ချက်ထွက်ပေါ်လာခဲ့တာဖြစ်ပြီးအဲ့ဒီထဲမှာအသက်ကိုအန္တရာယ်ပေးနိုင်တဲ့ကာဗွန်မုန်နှောက်ဆိုက်ကိုထည့်ထားတာမတွေ့ရဘူးလို့ American Pierce Texas ပြည်နယ်ကတဘာဝဝန်ကျင် engineer ဒေါ် AAG ကပြောပါတယ်
။ဗမာပြည်မှာ2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအမိန့်ကြော်ညာစာထုတ်လိုက်တယ်။အမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးထုတ်လွှင့်မှုနိုင်ငံချက်များဆိုတာဆန်းမျက်နှာရှစ်မှာထင်တယ်သူကဒီလိုအရေးအသွေးတွေရှိရပါမယ်ဆိုပြီးပြောထားတဲ့အချိန်မှာအဲကာဗွန်မုန်နှောက်ဆိုက်ကမပါဘူး။တခြားပြည်နယ် Nitrogen Oxide တို့ဆာဖာဒိုင်အောက်ဆိုက်တို့ပါတယ်သူကဘာလဲဆက်ပြောထားလဲဆိုအဲ့လိုမပါတဲ့အရာဆိုရင်လည်းကမ္ဘာကျန်းမာရေးအဖွဲ့ရဲ့ဥရောပဆိုင်ရာလေထုအရေးသွေးနဲ့ဆန်းကျင်မှုညွှန်းဆိုအသုံးပြုပါလို့ပြောထားတယ်သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မုန်နှောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားနိုင်စရာအကြောင်းရှိတယ်ဒါပေမဲ့ကာဗွန်မုန်နှောက်ဆိုက်ကအရေးမကြီးတာမို့သူကသေကိုသေနိုင်တယ
်ကာဗွန်မုန်နှောက်ဆိုက်ဟာအယောင်အဆင်းအနက်အရာသာမရှိပါဘူးဒါကြောင့်ကာဗွန်မုန်နှောက်ဆိုက်ဒဏ်ငွေပတ်ဝန်းကျင်မှာပြန့်နှံ့နေတာကိုလွယ်လွယ်ကူကူမသိနိုင်ပါဘူ
းသူကအများကြီးရှူလိုက်တယ်ဆိုလို့ရှိရင်အနည်းအများကြီးရှိတယ်သွေးထဲမှာသူကအောက်ဆီဂျင်သယ်နိုင်တယ်နော်စွမ်းရည်ရှိတယ်သူရအောက်ဆီဂျင်သယ်ပြီးတော့နှလုံးတို့အုံနှောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းတွေပို့အောင်မှာဒါပေမဲ့အများကြီးများသွားရင်ကာဗွန်မုန်နှောက်ဆိုက်များသွားရင်အဲ့ဒီအောက်ဆီဂျင်သွေးထဲမရောက်တော့ဘူးနည်းသွားတယ်သူရသယ်ဆောင်နိုင်တဲ့စွမ်းအားနည်းသွားတယ်အောက်ဆီဂျင်သယ်ဆောင်နိုင်တဲ့စွမ်းအားနည်းသွားတဲ့အခါကျမှလူရဒုက္ခဖြစ်တယ်နှလုံးရောဂါတွေပဲရှိတယ်လို့ဆိုလို့ရှိရင်ငကိုယ်ထဲကမှနှလုံးကလိုအပ်တဲ့အောက်ဆီဂျင်ကိုမရဘူးဖြစ်နေတာသူတို့ဖို့ဥပမာဆိုလို့ရှိရင်သူတို့လေ့ကျင့်ခန်းတွေလုပ်မယ်ဒါမှမဟုတ်တစ်ခုအားဆိုင်မယ်ဆိုအောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငကိုယ်ထဲကမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မုန်နှောက်ဆိုက်တွေလေထုထဲမှာမြင့်နေတဲ့အချိန်မှာရောက်သွားလို့ရှိရင်သူတို့ဖို့ကဒီမက်ထမအောင်ပြီးစူးပြီးကျက်လာတယ်တယ်လားနှလုံးယောဂါဆိုသူတို့ကိုဆိုးလာတာပေါ့နော်အဲ့လိုဖြစ်သွားပြီးသူအသက်ဆုံးရှုံးနိုင်တယ
်ကာဗွန်မုန်နှောက်ဆိုက်ကိုထုတ်ပေးနိုင်တဲ့အရင်းမြစ်တွေကိုကြည့်ရအောင်ပ
ါကာဗွန်မုန်နှောက်ဆိုက်ကဟိုမီးရှို့တဲ့ဖြစ်စဉ်မှနေရထွက်တယ်ပြင်ပမှာကာဗွန်မုန်နှောက်ဆိုက်ထွက်တဲ့အရင်းမြစ်တွေကဘာလဲဆိုရင်မော်တော်ကားတွေရှိတယ်ထရက်ကားတွေရှိတယ်နောက်ပြီးတော့လည်းရုပ်ကျွင်းလောင်စာတွေလောင်ကျွမ်းစီမယ်ဆိုလို့ရှိရင်လည်းကာဗွန်မုန်နှောက်ဆိုက်တွေထွက်တယ်တဘာဝတန်ငွေကိုအပူဆွမ်းရည်အောင်မီးရှို့မယ်မီးရှို့မယ်ဆိုလို့ရှိရင်ကာဗွန်မုန်နှောက်ဆိုက်ကစွမ်းအင်ယူနစ်ပေါ် 10 billion BTU ရှိလို့ရှိရင်ပေါင်40ထွက်တယ်။ရေနံတို့တခြားလောင်စာပေါ့နော်အရေလောင်စာတွေကတော့33လောက်ထွက်တယ်။ကြောင်မီးသွေးဆိုလို့ရှိရင်28ပေါင်ထွက်တယ်။ 10 BTU ဆိုတာဘာလဲဆိုရင်တဘာဝတန်ွေကိုသုံးပြီးတော့ရေတပေါင်ကို10 degree ကုချိန်မြင့်အောင်လုပ်မယ်ဆိုလို့အပ်တဲ့တဘာဝတန်ွေပမာဏပေါ့။အဲ့ဒါကို BTU လို့ခေါ်တယ်။ဒီဥပမာတဘာဝတန်ွေဆိုလို့ရှိရင်တစ်ဥပပေမှာသူ့ရဲ့ BTU ဆိုတဲ့အပူစွမ်းအားက1029လောက်ပြန်မြင့်လောက်ရှိတယ်။အဲ့လိုမျိုးဒီလိုလောင်ကျွမ်းမှုတွေဖြစ်စင်နေရကာဗွန်မွန်အောက်ဆိုက်တွေထွက်တာပေါ့နော်။အဲ့တော့စက်မှုလက်မှုလုပ်ငန်းတွေပုံပုံလုပ်တာတည်းနဲ့မြန်မာအပူစွမ်းရင်လို့လောင်ကျွမ်းမှုဖြစ်လို့ရှိရင်ကာဗွန်မွန်အောက်ဆိုက်တွေများလာတာပေါ့နော်။ဒါကအပြင်မှာအိမ်ထဲမှာကျတော့ဗာလဲဆိုဥပမာဆိုလို့ရှိရင်ရေနံစီမိချက်မယ်ဆိုရင်တကယ်လို့ခန်းနေမှာဖွင့်ထားရင်လည်းအဲ့ဒီမှာကာဗွန်မွန်အောက်ဆိုက်တွေစုနေတတ်တယ်။အိမ်ထဲမှာတုံးတဲ့အပူပြည့်တဲ့စက်ကလေးပိုင်းဆိုတော့အဲ့ကကာဗွန်မွန်အောက်ဆိုက်ထွက်တယ်
။ကာဗွန်မွန်အောက်ဆိုက်ကိုအန္တရာယ်သတိပေးတဲ့ဓာတ်ငွေဖြစ်နေထည့်သွင်းရတဲ့အကြောင်းနောက်တစ်ခုလည်းရှိပါသေးတယ်
။လောင်ကျွမ်းမှုဖြစ်စင်မှာဆိုလို့ရှိရင်လောင်ကျွမ်းလိုက်တာနဲ့ကာဗွန်မွန်အောက်ဆိုက်လည်းထွက်တယ်၊နိုက်ထရိုဂျင်အောက်ဆိုက်လည်းထွက်တယ်။ခါလေးကြလို့ရှိရင်နိုက်ထရိုဂျင်အောက်ဆိုက်ကိုအထွက်မများအောင်ဆိုရင်ထိန်းချုပ်ရမယ်ဆိုတော့အားထိန်းချုပ်လိုက်တဲ့အခါမှာနိုက်ထရိုဂျင်အောက်ဆိုက်ကနည်းသွားရင်ကာဗွန်မွန်အောက်ဆိုက်ကများသွားတယ်။သူကတယောက်နဲ့တယောက်ကပြောင်းမြန်အချိုးနဲ့ပတ်သက်နေတယ်။ပတ်သက်နေတဲ့အခါကျတော့ဒီမှာအမေရိကန်ပြည်ထောင်စုမှာဆိုရင်တဘာဝတန်ငွေနဲ့သုံးတဲ့ဆက်တွေတာပိုင်ကြီးတွေရှိရဲသူတို့ဆိုလို့ရှိရင်နှစ်တိုင်းဆိုရရနေသူရဲ့ဆွမ်းဆောင်မှုကဘယ်လိုနေလဲဆိုပြီးတိုင်းတာချက်တွေလောက်ရတယ်အိဆက်ကြီးရဲ့မိခိုခေါင်းနိုင်ရထွက်လာတဲ့ဟာကဘယ်လိုလဲတိုင်းတာတဲ့အခါဆိုရင်သတ်မှတ်ချက်ကတော့နိုက်ထရိုဂျင်အောက်ဆိုက်ကပဲဘလောက်ကြော်အောင်လို့တိုင်းတာပဲပေါ့နော်ဒါပေမဲ့ကာဗွန်မွန်အောက်ဆိုက်လည်းထည့်ပေါင်းပါဘာလို့ကာဗွန်မွန်အောက်ဆိုက်ထည့်မတိုင်းလို့ရှိရင်စိတ်ထဲမှာအော်နိုက်ထရိုဂျင်အောက်ဆိုက်ကတော့ကောင်းနေတာဘယ်လိုလဲဒါပေမဲ့ကာဗွန်မွန်အောက်ဆိုက်ကလည်းတစ်ဖက်ကနေပြီးတော့မတည်ပဲနဲ့မြင့်တက်နေတာလည်းဖြစ်နိုင်တယ်နိုက်ထရိုဂျင်အောက်ဆိုက်ကောကာဗွန်မွန်အောက်ဆိုက်ကောတစ်ခုတောင်းကြည့်တော့မှဒီလောင်ကျွမ်းမှုဖြစ်စဉ်တစ်ခုပြေဝါစာလောင်ကျန်းနေတာပါရီမြန်ဟာကြက်တွေရှိတဲ့ဆိုတော့ညင်ခွင်းကိုတိတိကျကျသိနိုင်တယ်အဲ့ဒါကြောင့်မလို့သူတိုင်းရတာပေါ့နော
်လေရုအရေးအသွေးတိုင်းတာရမှာကာဗွန်မွန်အောက်ဆိုက်ကို WHO ကမ္ဘာကျန်းမာရေးအဖွဲ့ကမထည့်ထားပေမဲ့တိုးတက်တဲ့နိုင်ငံတိုင်းမှာထည့်သွင်းထားတာဖြစ်ပါတယ်လေရုညဉ့်ဉန်းမှုဆိုင်ရာစီမံကုတ်ခဲ့တဲ့အခါမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EAP ကဝန်းကျင်ညဉ့်ဉန်းစေတဲ့ဓာတ်တွေကိုဘလောက်အချိုးအစပဲပါရမယ်ဆိုပြီးသတ်မှတ်ပေးရတာဖြစ်ပါတယ်မြန်မာနိုင်ငံမှာကာဗွန်မွန်အောက်ဆိုက်ကိုညဉ့်ဉန်းစေတဲ့အရာဖြစ်နဲ့ထည့်သွင်းမတတ်မှတ်ထားတဲ့အတွက်အန္တရာယ်ကိုလက်ကမ်းပြီးကြိုးနေတယ်လို့ဖြစ်နေတာပါ
ဗမာပြည်မှာတတိုင်းပြည်လုံးအတိုင်းအတာနဲ့ဘယ်နေရာမှာ2015ကတတ်မှတ်လိုက်တဲ့အရေးသွေးတွေထက်ဘယ်အရာကမြင့်တလားနေတလားလဲမသိဘူးစက်ရုံစောက်တော့မယ်ဆိုတော့မှနောက်ခံအရေးသွေးလိုက်တိုင်းတယ်ဆိုပြီးတိုင်းတယ်တိုင်းနာတွေကလည်းကုမ္ပဏီမျိုးဖို့ဆိုတာတိုင်းနာပဲဒါပေမဲ့ဘယ်စနစ်နဲ့တိုင်းရမယ်ဘလို့ဆက်အရေးအသွေးပါညာဆိုတော့တတ်မှတ်ထားခြင်းမရှိဘူးဆိုရကတည်င်းအချက်လက်ပေါ့အနေနဲ့ထုတ်ပြန်ထားတာလည်းမရှိဘူးသူတဘာဝပတ်ဝန်းကျင်အရေးသွေးထိန်းချုပ်တဲ့ညွှန်ကြားချက်စနစ်နဲ့ရှင်းမှာကာဗွန်မွန်အောက်ဆိုက်ရဲ့အရေးသွေးကိုထည့်မထားခြင်းအပြင်ဒါကအရေးမကြီးဘူးဆိုပြီးတော့ထင်ရောင်ထင်မှားလည်းဖြစ်သွားနိုင်တယ်ကာဗွန်မွန်အောက်ဆိုက်ကိုညဉ့်ဉန်းစေတဲ့အရာတစ်ခုဖြစ်ရေသွေးကိုဘယ်လောက်ပဲရှိရမယ်ဆိုတော့နိုင်ငံပေါင်းစုံသတ်မှတ်ပြီးထားထားတာအဲ့တော့ဗမာပြည်အနေနဲ့လည်းပေါ်ပေါ်ထင်ထင်နဲ့လှုပ်ရှားခြင်းဟာရေရှည်ကျန်းမာရေးအတွက်ကာကွယ်ပေးသားဖြစ်မယ်လူတွေလည်းမမေ့ဘူးနောက်တစ်ချက်ကလည်းလေထုတိုင်းတိုင်းရေးတွေလုပ်တဲ့အခါမှာတဘာတောင်းွေနဲ့တုံးတဲ့ဆက်ကိုစံချင်စံညွှန်းညီကလာသွားတိုင်းမယ်ဆိုရင်နိုက်ထရိုဂျင်အောက်ဆိုက်ပဲတိုင်းပြီးတော့ကာဗွန်မွန်အောက်ဆိုက်မတိုင်းဘူးဆိုတော့အတိအကျမရှိဘူးဖြစ်သွားမယ်အဲ့ဒါကြောင့်ကာဗွန်မွန်အောက်ဆိုက်နဲ့ပတ်သက်တဲ့စံချင်စံညွှန်းတွေကိုသိတာထင်ရှားစွာပေါ်ပြသင့်နေဖြစ်ပါတယ်
တဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးအေးချီရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦးမယ်နော
်။တခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညပိုင်းနဲ့စနေမနက်ပိုင်းတွေမှာနှာစင်နိုင်ကြပါရရှင
်။American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ဂျာပါတရိတ်ဆန်များမောင်ခိုကူးသူတွေကိုအမေရိကန်ပြည်ထောင်စုကတရားစွဲဆိုမှုတွေဆက်လက်ပြုလုပ်နေပါတယ်။ရှာပါကြံ့ဥဂျိုကိုအရက်သေးစာတောက်လို့ရအောင်ထွင်းထားတဲ့ခွက်ကိုတရားမဝင်တဲ့ဆောင်လို့ရနိုင်အောင်ကူညီဆောင်ရွက်ပေးခဲ့တဲ့အတွက်အိုင်ယာလန်နိုင်ငံသားမိုက်ကယ်ဟက်ဂတီကိုဖလော်ရီဒါပြည်နယ်မိုင်ယာမီတရားရုံးကနိုဝင်ဘာလ14ရက်နေ့မှာ18လထောင်ဒဏ်အပြစ်ပေးလိုက်ပါတယ်။တက်တန်းပြည်လို့ထောင်ကပြန်လွတ်လာရင်လဲသူ့ရဲ့သွာလာလှုပ်ရှားမှုတွေကို3နှစ်တာစောင့်ကြည့်ဖို့အတွက်တရားရုံးရဲ့စီရင်ချက်ထဲမှာထည့်သွင်းထားပါတယ်။
ဟေဂါဒီကိုပြစ်ဒဏ်ချလိုက်နိုင်ခြင်းဟာအမေရိကန်ငါးနဲ့တော်ရိုင်းတရိတ်ဆန်များဌာနနဲ့တရားရေးဌာနတို့ရဲ့ရှာပါပြီးကာကွယ်မှုပေးထားတဲ့တရိတ်ဆန်တွေမှောက်ခိုကူးခြင်းကိုပူးတွဲစုံစမ်းဖော်ထုတ်မှုရဲ့ရလဒ်ဖြစ်ကြောင်းတရားရေးဌာနလက်အောက်ခံပတ်ဝန်းကျင်နဲ့သဘာဝတရားစတာဌာနကလက်ထောက်ရှိနေချုပ်ဂျက်ဖရီဝုဒ်ကပြောပါတယ်တော်ရိုင်းတရိတ်ဆန်တွေတရားမဝင်မှောက်ခိုကူးခြင်းနဲ့အုပ်စုဖွဲ့ရာဇဝတ်မှုကျူးလွန်ခြင်းတွေဟာဆက်နွယ်မှုရှိတာကိုမကြာခဏတွေ့ရကြောင်းဒီတရားမဝင်လောက်ရက်တွေကိုကင်တွယ်ဖြေရှင်းသွားဖို့အမေရိကန်ပြည်ထောင်စုအနေနဲ့တန်ဋိဌာန်ချထားကြောင်းလဲသူကပြောပါတယ်ဟေဂါဒီကိုဖမ်းဆီးပြီးသူ့ကိုလွှဲပြောင်းလက်ခံလိုက်နိုင်ခြင်းဟာ Operation Crush လို့ခေါ်တဲ့ကြံ့ကြိုတွေကိုတရားမဝင်မှောက်ခိုကူးမှုတွေအမေရိကန်အစိုးရရဲ့တိုက်ဖြစ်ရေးစီမံချက်ရဲ့တစိ့တရေတာလဲဖြစ်ပါတယ်ဟေဂါဒီကိုအခုလို၁၈လထောင်ဒဏ်ချမှတ်လိုက်နိုင်ခြင်းဟာဒီလိုကျူးလွန်တဲ့ရာဇဝတ်မှုတွေတဲ့အမြင့်ဆုံးပြစ်ဒဏ်ချမှတ်တဲ့အထက်မှာပါဝင်ပါတယ်Operation Crush ကိုတော့ American ပြည်ထရေးဌာနလက်အောက်ခံ၅နှစ်တော်ရင်တရိတ်ဆန်ဌာနနဲ့လူဝင်မှုကြီးကြပ်ရေးနဲ့အမိမြေလုံခြုံရေးဌာနအပါအဝင် American ရဲတပ်ဖွဲ့တွေပူးပေါင်းဆောင်ရွက်ခဲ့ကြတဲ့စုံစမ်းစစ်ဆေးမှုဖြစ်ပါတယ်။ Hegarty ကို American မြေပေါ်ခေါ်လာလို့ရနိုင်ရေးအတွက်တရားရေးဌာနရဲ့ပြည်ပဆက်ဆံရေးဌာနကအရေးပါတဲ့အခန့်ကဏ္ဍကနေပါဝင်ဆောင်ရွက်ခဲ့တာလည်းဖြစ်ပါတယ်။ Crush ဆိုတာကတော့ကြံ့အစုအဖွဲ့ကိုခေါ်ဆိုတဲ့နာမည်ဖြစ်ပါတယ်။Operation Crush ဟာကြံ့တွေကိုတရားမဝင်တပ်ဖြတ်မှုနဲ့ကြံ့ကြိုတွေတရားမဝင်မောင်းခိုကူးမှုတွေကိုစုံစမ်းဟန်တာပြီးအပြစ်ပေးအရေးယူတဲ့စီမံချက်ဖြစ်ပါတယ်။ Michael Hegarty ကိုပြစ်ဒဏ်ချမှတ်လိုက်ခြင်းဟာရှားပါးတရိတ်ဆန်တွေကိုတပ်ဖြတ်ပြီးမောင်းခိုကူးသူတွေအနေနဲ့ဘယ်နေရာမှာပဲရှိနေနေသူတို့အနေနဲ့တရားအုပ်တွေပေါင်းအတွင်းကဘလို့မှပြေလွတ်လွတ်နိုင်မှာမဟုတ်ဘူးဆိုတဲ့သတင်းစကားကိုပါလိုက်ခြင်းဖြစ်ကြောင်းအမေရိကန်၅နဲ့တော်ရန်တရိတ်ဆန်များဌာနရဲ့တရားဥပဒေစိုးမိုးရေးပိုင်းဆိုင်ရာအကြီးအကဲ Ed Grace ကပြောပါတယ် Rutke Rovers လို့ခေါ်တဲ့ရှားပါးကြံ့တွက်ပစ္စည်းများတရားမဝင်မောင်းခိုကူးတဲ့နိုင်ငံတကာရာဇဝတ်ဂိုင်းနဲ့ Hegarty ဆက်နွယ်မှုရှိတာကိုဖော်ထုတ်ပေးနိုင်ခဲ့တဲ့စုံစမ်းစစ်ဆေးရေးမှုတွေကိုချီးကျူးဂုဏ်ပြုကြောင်းသူ့ကိုဖမ်းဆီးပြီးအမေရိကန်ကိုပို့ပေးနိုင်အောင်ကူညီဆောင်ရွက်ပေးခဲ့ကြတဲ့နိုင်ငံတကာကလုတ်ဖော်ကံမဲ့တွေနဲ့သူ့ကိုတရားစွဲနိုင်ခဲ့တဲ့အမေရိကန်တရားရေးဌာနတို့ကိုကျေးဇူးတင်ကြောင်းလဲ Ed Grace ကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုထုတ်လွှင့်ပြနေတဲ့အစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်။ဒီနေ့မနက်ပိုင်းရထားတဲ့နောက်ဒေတာတွင်နဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါမယ်ရှင
်။သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းမိုက်ကယ်ဖလင်းကသူဟာအမေရိကန်ဆိုင်ရာရုရှားတမ္မကြီးနဲ့သူ့ရဲ့ဆက်သွယ်မှုနဲ့ပတ်သက်ပြီးပြည်တော်စုစုံစမ်းစစ်ဆေးသူတွေကိုလိညာခဲ့ကြောင်းတောက်ကြနေမှာတရားရုံးမှာဝန်ခံလိုက်ပါတယ်။သူအပြစ်ကျူးလွန်ကြောင်းအခုလိုဖလင်းကဝန်ခံခဲ့တာမှသူဟာထောင်ဒဏ်ပြစ်ဒဏ်အများဆုံး9နှစ်အထိကြာခံရနိုင်ပွဲရှိပါတယ်။အခုတတိတော့သူ့ကိုပြစ်ဒဏ်မချမှတ်သေးပါဘူး။နိုင်ငံကြေးဝန်ကြီး Rex Tillerson ကိုဖယ်ရှားဖို့လုပ်နေတယ်ဆိုတဲ့သတင်းတွေဟာသတင်းတူတွေဖြစ်တယ်လို့သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။လာမယ့်သတင်းပတ်တွေအတွင်းဝန်ကြီး Tillerson နေရာမှာ CIA အကြီးအကဲ Mike Pompeo ကိုသမ္မတကအစားထိုးခံထားနိုင်ခြေရှိတယ်လို့အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတွေကိုကိုကာပြီးကြက်သပရင်းနေမှာသတင်းမီဒီယာတွေကပြောဆိုနေကြတာပါ။ဒီသတင်းကိုသမ္မတ MU ကရောနိုင်ငံကြေးဌာနကပါညှင်းဆိုပါတယ်။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုသူတို့ခံစားနေရမှုတွေအလုံးအတွက်ခွင့်လွှတ်ပေးကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ပုန်ဟမ်မင်းကြီး Francis ကတောက်ကြနေမှာပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံကိုရောက်နေစဉ်အချိန်အတွင်းထိလွယ်ရှာလွယ်တဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုပုန်ဟမ်မင်းကြီးကမတုံးခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်မှာတော့အုံနှုံးပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာဆိုအနေနဲ့ငင်းကြတဲ့လူဖွဲ့စည်းချက်ကိုထူထောင်တာမှာတိုးတက်မှုတွေရထားတယ်လို့လှုပ်ရှားရင်းလည်းအများကြီးရှိနေပါသေးတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့ကျူကွန်မြူနတီပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေရဲ့အဆင့်မြင့်ခေါင်းဆောင်တွေဆွေးနွေးပွဲတက်ရောက်နေစဉ်မှာအခုလိုပြောကြားလိုက်တာပါ
။စနေနေ့မနက်ဖြန်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါရဲ့ရှင်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 16.19.41 တို့ကနေဖန်ယူနားဆင်နိုင်ကြပါရစေ။တော်ရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.